Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အတန်းရဲ2025ခုနှစ် March 14ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီမနက်6နာရီနဲ့6နာရီခွဲအထိလိုင်းဒိုမီတာ25 30နဲ့40အပြင်မနက်9နာရီထိဒုတိယပိုင်းကိုတော့ VOA ရဲ့လူလူမိတ်ဆွေနဲ့ VOA မြန်မာပိုင်းရဲ့အင်တာနက်ဆက်မတာ Facebook နဲ့ YouTube တို့ကနေဖန်ယူနာဆင်နိုင်ပါတယ်ကျွန်မနန်းလာပါ
ရုရှားရဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့မနည်းဆက်သေးဘူးဆိုတော့ယူကရိန်းသမ္မတရဲ့ပြောဆိုချက်ကိုအမေရိကန်ကလက်မခံဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်အမေရိကန်ရဲ့သွင်းကုန်ခွန်ထတ်တိုးမှုနဲ့ကြုံရချိန်မှာပဲတရုတ်တို့ကနိုင်ငံရေးဆိုင်ရာဆွေးနွေးပွဲကြီးကိုစတင်လိုက်ပါတယ်ဂျာမနီမှာတနင်္လာနေ့ကလူအုပ်ထဲကိုကားနဲ့မောင်းဝင်တိုက်ခိုက်တာကြောင့်အနည်းဆုံး2ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်
စင်ကဲပြောင်းလဲလာနေတဲ့နေတိုးတပ်ဖွဲ့ရဲ့ကကွယ်ရေးမဟာဗျူဟာအကြောင်းသတင်းဆောင်မနဲ့အတူရှန်ကုန်းကပုဂ္ဂိကဆေးရုံတချို့အရာကြီးပိတ်လိုက်တဲ့သတင်းနဲ့ထိုင်းမှာနေရက်အတွင်းစိတ်ကြွဆေးပြား73တန်းဖမ်းမိတဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှုရှိပါရယ်ဒုတိယပိုင်းနိုင်ဝဲမှာတော့တွေ့ဆုံမင်းမြန်ခန့်စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါရယ်အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန်ရောင်သတင်းတွေကိုဦးတင်မောင်တန်ပြောပြပါမယ်ရှင်
ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီရဲ့ပြောဆိုချက်ဟာအဆိုအဝါဆုံးပြောဆိုချက်ဖြစ်ပြီးအမေရိကန်ကသိပ်အကြကြီးသီးခံနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောလိုက်ပါတယ်။ရုရှားနဲ့စစ်အဆုံးသတ်ဖို့အလွန်အလွန်ကိုဝေးပါသေးတယ်လို့ဇယ်လန်စကီကတင်းကွနေနေညလန်ဒန်ကအထက်မှာပြောကြားခဲ့တာကိုထရမ့်ကအခုလို Truth Social လို့ဘူးစာမျက်နှာကနေတင်းလာနေမှာတုံ့ပြန်ခဲ့တာပါ။အမေရိကန်ရဲ့ဆက်ဆံရေးဆက်သွားလိမ့်မယ်လို့သူထင်တဲ့အကြောင်းဘာကြောင့်လဲဆိုတော့ဒီဆက်ဆံရေးကအခါအားလျော်စွာဆက်ဆံရေးထက်ပိုလာကြောင်းဖြစ်ကြောင်းအကူအညီတွေဆက်လက်စီးဆင်းနေဖို့အမေရိကန်နဲ့ယူကရိန်းကမိတ်ဖက်ဆက်ဆံရေးဖြစ်ခိုင်ခိုင်မာမာရှိနေတယ်လို့သူယုံကြည်တဲ့အကြောင်းဇယ်လန်စကီကပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့အမေရိကန်ကြောတောက်နောက်ခံရှိနေသည်မှဇယ်လန်စကီကငြိမ်းချမ်းရေးဝိုင်းကိုရောက်လာမှာမဟုတ်ကြောင်းဇယ်လန်စကီလည်းတက်တဲ့အစည်းအဝေးမှာဥရောပကအမေရိကန်မပါဘဲလှုပ်ဖို့မဖြစ်နိုင်တော့ဘူးပြောင်းပြောလိုက်တယ်လို့လည်းထရမ့်ကဆိုပါတယ်။ရုရှားကိုစန့်ကျင်ဖို့အားပြတဲ့တောင်းကနေပြောမယ်ဆိုလို့ရှိရင်ဒီပြောဆိုချက်တွေကသိပ်ကောင်းလိုက်ပြောဆိုချက်တွေတော့မဟုတ်တော့ဘူးလို့သမ္မတထရမ့်ကဝေဖန်ပါတယ်။ဒီစစ်ပွဲကိုဖြစ်နိုင်တဲ့အမြန်ဆုံးအဆုံးသတ်ဖို့အတွက်သံတမန်ဆက်ဆံရေးကိုအသာပါပါလုပ်နိုင်ဖို့အလွန်ကိုရေးကြည့်ပါတယ်လို့သမ္မတဇယ်လန်စကီကတော့လူမှုမီဒီယာ X ပါရေးပါတယ်ခင်ဗျာ။နည်းပညာပစ္စည်းတွေအတွက် chip ထုတ်လုပ်ရေးဟာအမေရိကန်အတွက်အမျိုးသားလုံခြုံရေးကိစ္စဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကပြောလိုက်ပါတယ်။ထိုင်းဝမ်တပိုင်းတရားစကူပစ္စည်းထုတ်လို့ရေး TSMC ကုမ္ပဏီကလာမယ့်နှစ်တွေမှာနောက်ထပ်ဒေါ်လာ100ဘီလီယံတန်ဖိုးရှိ chip ဆက်ရုံ၅ခုကိုအမေရိကန်မှာရင်းနှီးမြှုပ်နှံတည်ဆောက်သွားဖို့အစီအစဉ်ကိုသမ္မတထရမ့်နဲ့အင်ပီရိုမှာတနင်္လာနေ့ကတွေ့ဆုံပြောခဲ့ပြီးတဲ့နောက်ထရမ့်ကအခုလိုပြောလိုက်တာပါ TSMC ကုမ္ပဏီဟာကမ္ဘာမှာ chip ထုတ်လို့ရေးကုမ္ပဏီဖြစ်ပြီးအမေရိကန်ကုမ္ပဏီများစွာအတွက် chip တွေကိုထုတ်ပေးနေတာပါအမေရိကန်မှာလိုအပ်နေတဲ့ chip နဲ့တပိုင်းလျက်ကူပစ္စည်းတွေကိုထုတ်လုပ်ဖို့တည်ဆောက်နိုင်ရမယ်လို့လည်းထရမ့်ကပြောပါတယ်ဒီတွေမှာခုလိုထုတ်လုပ်နိုင်ရင်အမေရိကန်အနေနဲ့အာရှထုတ်လုပ်သူတွေကိုမိခိုးနေရတာနည်းသွားမှာပါ TSMC ကုမ္ပဏီကအမေရိကန်မှာနောက်ထပ်25ဘီလီယံထပ်ယင်းနေမြုပ်နှံပြီး265ဘီလီယံထိတိုးမြင့်ဖို့ပြီးခဲ့တဲ့နှစ်ဧပြီလတုန်းကသဘောတူခဲ့တာဖြစ်ပါတယ်2030မှာတတိယဆက်ရုံကိုအရီဇိုနာမှာထပ်တင်မှာပါအထူးသဖြင့်ထိုင်ဝမ်ပေါ်တရုတ်ကဖိအားတိုးမြင့်လာတဲ့အတွက်ထိုင်ဝမ်ထုတ်လုပ်ရေးပေါ်မိခိုးနေရတာကိုအမေရိကန်ကစိုးရိမ်လာတာဖြစ်ပါတယ်ထိုင်ဝမ်ကသူ့အချုပ်ချာအာဏာအောက်မှာရှိတယ်လို့တရုတ်ကပြောပါတယ်။ဥရောပလုံခြုံရေးဥရောပကဥဆောင်မာကိုတနင်္လာနေ့ကအမေရိကန်ကကြိုးစွလိုက်ပါတယ်။အဒီလိုဖြစ်ဖို့လုံနိုင်စွမ်းရည်မှာသူတို့ရင်းနှီးမြှုပ်နှံမှာပါဒီအတွက်စိတ်ဆန္ဒရှိကြောင်းတေချာပေါက်သူတို့ကပြသခဲ့ကြပါတယ်လို့အင်ဂျီရောမျိုးသားလုံခြုံရေးအချံပေးမိုက်ဝေါ့စ်ကတနင်္တော့တွေကိုတနင်္လာနေ့ကပြောလိုက်ပါတယ်။ဒါပေမဲ့အမေရိကန်ယူကရိန်းတပ်တို့မှိုင်းသဘောတူညီချက်ဘာကြောင့်ပြတ်သွားလဲဆိုတော့ကတော့အင်ပီရိုတာဝန်ရှိသူတွေပို့ဇဝေဇဝါရှိနေစေဖြစ်တယ်လို့လဲဝါစကပြောပါတယ်။ယူကရိန်းကိုအကျိုးရှိစေမဲ့စီးပွားရေးအမှတ်ခံချက်နဲ့ယူကရိန်းတပ်ပရပြန်သွားနိုင်ပါတယ်။မျိုးဆက်တစ်ဆက်အတွက်ကမ္ဘာကိုလည်းအကျိုးများစေနိုင်ပါတယ်။ဘာကြောင့်များဒီလိုရန်လိုတာတွေဖြစ်လာရတယ်လဲဆိုတော့တကယ့်ကိုအုံနောက်စားစရာဖြစ်ပါတယ်လို့လဲသူကပြောပါတယ်။ယူကရိန်းတပ်ပရဇယ်လန်စကီကငြိမ်းချမ်းရေးအတွက်အစဉ်သိပ်ပြန်ဖြစ်ဖြစ်မရှင်းလာပါဘူးလို့လည်း CNN ရုပ်မြင်သံကြားနဲ့တင်းကွေနှစ်အင်တာဗျူးမှာပြောခဲ့ပါသေးတယ်။ဒါပေမဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့လူမှုစာမျက်နှာ X ပါတင်းလာနေ့ကရေးသားခဲ့ရမှာတော့ယူကရိန်းကတရားမျှတအားထားမိခိုးလို့ရတဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေတာပါဒီစစ်ပြီးကျင်ပါတယ်လို့ပြောပါတယ်။ ပြည်ထောင်ပြည်ချားစ်ကိုတဲ့တပ်ရဆယ်လန်စကီကတနင်္ဂနွေနေ့ကဆယ်ရင်ဂမ်တော့စကန်ဆိုင်တော်မှာတွားရောက်တွေ့ဆုံခဲ့ပါသေးတယ
်။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865ဟိုင်းဒိုမီတာ32 kHz 6153ညနဲ့ဟိုင်းဒိုမီတာ40 kHz 0533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။အင်္ဂါမနေ့သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာပဋိပက္ခနဲ့စီးပွားပြက်ပြားလာတာကြောင့်ပြည်သူတွေကအဖို့ကကြီးကြီးမားမားပေးဆက်နေရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကပြောကြားလိုက်ပါတယ်
။ In Myanmar, 2024 was the deadliest year for civilians since the military coup 4 years ago. The military ramped up.
အာဒသိမ့်ပြီးကလေးကဆိုရင်2024ခုနှစ်ကမြန်မာနိုင်ငံမှာတန်ပေါင်းများစွာသောပြည်သူတွေအတွက်အသေးပြောက်အနေအကြီးမားဆုံးနှစ်ဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုပြောကြရမှာမဟာမင်းကြီးဗောက်ကော့တက်ကတောက်ကြတွေကပြောခဲ့တာပါစစ်တပ်ဟာအရသာပြည်သူတွေပေါ်ရဲရဲဆက်ဆက်တိုက်ခိုက်နေသလိုအာဏာတစ်ဖြည်းဖြည်းလက်လွတ်နေရတဲ့အတိုင်းလူနေအိမ်ကြီးတွေရှိတဲ့မြို့ပြနေရာတွေကိုလည်းလက်နက်ကြီးတွေနဲ့လေကြောင်းကတိုက်ခိုက်နေတယ်လို့လူခွင့်ရေးကောင်စီမှမင်းကြီးကတင်ပြခဲ့ပါတယ်ကျောင်းတွေဘာသာရေးနဲ့ကျန်းမာရေးအဆောက်အုံတွေကိုတိုက်ခိုက်တာကပုံမှန်ဖြစ်လာနေတယ်လို့လည်းကုလသမဂ္ဂလူခွင့်ရေးမင်းကြီးကပြောပါတယ်2024အတွင်းမှာအရက်သား1800ကျော်တည်ဆုံးခဲ့ရပြီးဒါဟာအာဏာသိမ်းပြီးကတည်းကအမြင့်မားဆုံးဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်အမေရိကန်ကအခွန်ထက်မှတိုးမြင့်ချမဲ့အင်္ဂါနေ့မှာပဲတရုတ်ကလည်းပြည်သူအတိုင်းအမြင်ခံညီလာခံကိုကျင်းပဖို့ခေါ်ယူလိုက်ပါတယ်နောက်တစ်ရက်မှာအမျိုးသားပြည်သူကွန်ဂရက်ခေါ်လွှတ်တော်ကိုလည်းခေါ်ထားပါတယ်လက်ရှိတရုတ်ရင်ဆိုင်နေရတဲ့စီးပွားရေးဆိုင်ရာစိန်ခေါ်ချက်တွေကိုတပ်ရရှိချင်းဖြင့်ကတော့ရှုပ်ထွေးပြီးဘက်ပေါင်းစုံစိတ်ခေါ်ချက်တွေဖြင့်သုံးသက်ကြောင်းတရုတ်ကွန်မြူနတီပါတီရဲ့ကွီရှီမက်ဂျင်းဆောင်းပါးမှာဖော်ပြပါတယ်။ဇေကွက်နဲ့အဆိုအကြဆက်ဆံရေးကိုလွဲကူချောမွေအောင်လုပ်ပေးပြီးဝဲလူဝါနဲ့ရောင်းလူအကြဟာဟန်ချက်ကြီးများအောင်လုပ်ဖို့အရင်းမြစ်တွေကိုအထီးရောက်ဆုံးချထားနိုင်ဖို့နဲ့ရေသွေးနဲ့ကြီးကြီးမားမားတိုးတက်မှုတို့ကြားဟန်ချက်ကြီးဖို့တွေလည်းဆောင်းပါးမှာတိုက်တွန်းသွားပါတယ်။2025ခုနှစ်မှာဓာရီဘလို့ကင်တော်ဘလဲဆိုတာကဒီညီလာခံရဲ့ဆွေးနွေးကြမဲ့အကြောင်းအရာဖြစ်တယ်လို့မျှော်လင့်ထားကြပါတယ်။လွတ်တော်စည်းဝေးမှာဝန်ကြီးချုပ်လီချန်းက2025အတွက်စီးပွားရေးတိုးတက်မှုရထားချက်ကိုတင်ပြပြီးစီးပွားရေးဆိုင်ရာမူဝါဒတွေကိုဆွေးနွေးဖို့ရှိနေပါတယ်။စီးပွားရေးတိုးတက်မှု၄ခုနေတဲ့အချိန်မှာဒီနှစ်အစည်းအဝေးကဖြစ်လာခဲ့တာပါ။တရုတ်ပစ္စည်းတွေပေါ်အမေရိကန်ကနောက်ထပ်ခွန်ဆရာခိုင်နှုန်းတိုးချမှာကအင်္ဂါနေ့မှာအသက်ဝင်လာပွဲရှိပါတယ်။ဂျာမနီနိုင်ငံအနောက်တောင်ပိုင်းကမဟင်းမြို့မှာလူအုပ်ထဲကိုကားကဝင်တိုက်တဲ့အတွက်လူနှုတ်သေးဆုံးသွားခဲ့ပြီးအများအပြားဒဏ်ရာရသွားသလိုအစ္စရေးနိုင်ငံဟိုင်ဖာမှာလည်းဓားနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူတယောက်သေဆုံးပြီး၄ယောက်ဒဏ်ရာရရှိသွားခဲ့ပါတယ်။ဂျာမနီမှာတော့ဒီဖြစ်ရပ်ကိုတိုက်ခိုက်မှုလို့ရဲကမသတ်မှတ်သေးပါဘူး။ဒါပေမဲ့မကြာမီလတွေအတွက်အကြမ်းဖက်တိုက်ခိုက်တဲ့အခါကားကိုလက်နဲ့ဖြင့်ဂျာမနီမှာသုံးခဲ့ကြတာပါ။ဂျာမနီဟိုလာခဲ့ပြီးနိုင်ငံရေးခေါ်လိုခွင့်တောင်းခံထားသူအသက်24နှစ်အရွယ်အာဖဂန်နစ္စတန်အမျိုးသားတယောက်ကိုဒီမှုနဲ့ဆက်ဆက်လို့ရဲကဖမ်းဆီးလိုက်ပါတယ်။သူ့မှာအစွမ်းရောက်အစ္စလာမ်စိတ်ဓာတ်နဲ့လှုပ်ချင်ကိုင်းခြင်းပုံရှိတယ်လို့ရဲကပြောပါတယ်။အရွယ်မှာတော့ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ရဲကပြောဆိုပြီးတိုက်ခိုက်သူလည်းသေဆုံးသွားခဲ့တယ်လို့ပြောပါတယ်။တိုက်ခိုက်သူဟာအာရဗ်စကားပြောဒရုစ်လူနည်းစုလူမျိုးဖြစ်ပြီးပြီးခဲ့တဲ့အပတ်ကမှနိုင်ငံသားကနေအစ်ရွှေကိုပြန်လာခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ရေဘူးအားဖြင့်တော့ဒရုစ်လူနည်းစုဟာအစ်ရွှေနိုင်ငံတော်ပေါ်သစ္စာရှိသူများဖြစ်ဓာတ်လည်ထားကြပြီးဒီလိုရံပြူတာလည်းအလွန်ကိုရှာပါတယ်။ဇန်နဝါရီ19ရက်နေ့ကစပြီးအစ်ရွှေနဲ့ဟာမတ်စ်အဖွဲ့တို့အပြစ်ရပြီးဒါဟာအစ်ရွှေမှာပထမဆုံးလူအသေးပြောက်ရှိတဲ့တိုက်ခိုက်မှုဖြစ်ပါတယ်။
ဦးတင်မောင်တန်းသတင်းတွေကိုတင်ပြခဲ့တာပါရှင်။ အမေရိကန်အစိုးရတည်ရမူဝါဒနဲ့လက်သလောဆောင်ရွက်မှုနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်လွှတ်တော်ကိုအမေရိကန်စံတော်ချိန်မတ်လ၄ရက်ညပိုင်း9နာရီမြန်မာစံတော်ချိန်မတ်လ9ရက်နေ့မနေ့8နာရီမှာမိန့်ခွန်းပြောဆိုဖို့ရှိပါတယ်။သမ္မတထရမ့်မိန့်ခွန်းပြောဆိုမှုကို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာနာရီမှာတိုက်ရိုက်ထုတ်လွှင့်ပေးဖို့ရှိတယ်လို့ VOA ရဲ့ website မှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ဖို့ရှိနေပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabarmis ဖြစ်ပြီးတော့ YouTube ကတော့ youtube.com/voabarmis ဖြစ်ပါတယ်။ website လိပ်စာကတော့ barmis.voanews.com ဖြစ်ပါတယ်။မြန်မာစံတော်ချိန်မတ်လ9ရက်နေ့မနေ့8နာရီမှာ VOA ရဲ့ Facebook နဲ့ YouTube အပြင် website ဆက်မြန်လာမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေနဲ့သတင်းပတ်စင်အစီအစဉ်တွေကိုဆက်တိုက်တင်ဆက်သွားပါမယ်။အရင်ဆုံးနိုင်ငံတကာသတင်းနဲ့ဆက်ရအောင်ပါ။ယူကရိန်းနဲ့ကီလိုမီတာအနည်းငယ်ပဲဝေးတဲ့ရူမေးနီးယားနိုင်ငံထဲမှာနေတိုးတပ်ဖွဲ့ရဲ့အစ်စ်ဖွဲ့စည်းထားတဲ့အလင်းအမြန်တုံ့ပြန်နေတဲ့တပ်ဖွဲ့ဝင်ရဲ့အင်အားကိုစမ်းသပ်နေပါတယ်။ဒီစမ်းသပ်လက်ချက်မှုနဲ့နေတိုးတပ်ဖွဲ့ရဲ့အဆင့်ငယ်ပြောင်းလဲလာတဲ့ကာကွယ်ရေးမဟာဗျူဟာအကြောင်းအရှေ့ဥရောပဗျူဟာအကြီးအကဲမာရိုဆော့ဖ်ဆာဂိုဇာဒော့စ်ကသတင်းပေးပို့ထားပါတယ်။ကုငိမ့်ချန်းကတင်ပြမှာပါ
။ယူကရိန်းနဲ့မော်ဒိုဗာနယ်စပ်ကနေကီလိုမီတာ50လောက်ပဲဝေးတဲ့ရူမေးနီးယားနိုင်ငံထဲကစမာဒန်ဒေတာမှာဥရောပနေတိုးတပ်ဖွဲ့ဝင်တွေဒီနှစ်အတွက်အကြီးဆုံးဖြစ်တဲ့ Steadfast Debt 2025စီရင်လေ့ကျင့်နေပါတယ်။နေတိုးအဖွဲ့ဝင်6နိုင်ငံကစစ်သား1000လောက်ဒီလေ့ကျင့်ခန်းမှာပါဝင်ကြပါတယ်။နေတိုးစစ်သားတွေဟာအသစ်ဖွဲ့စည်းလိုက်တဲ့မဟာမိတ်တုံ့ပြန်ရေးတပ်ဖွဲ့တွေရဲ့အင်အားနဲ့လင်းမြန်မှုကိုအမေရိကန်စစ်တပ်မပါဘဲနေတိုးအဖွဲ့အရှိတ်ချမ်းမှာစမ်းသပ်လေ့ကျင့်နေတာပါ။ဒီလေ့ကျင့်မှုမှာ UK အမှတ်1တပ်မကြီးကမဟာမိတ်တပ်ဖွဲ့တွေကိုဆက်လက်ဦးဆောင်နေပါတယ်။ရူမေးနီးယားပါဝင်ဘူလ်ဂေးရီးယားနဲ့ဂရိနိုင်ငံတွေကဒီလေ့ကျင့်ခန်းကိုလက်ခံကျင်းပပေးတာပါ။ရူမေးနီးယားကာကွယ်ရေးဦးစီးချုပ်ဘိုချုပ်ဂရာဂီတာဗယ်ကာ
is very important first of all because it's the first training event when we practice deployment of allied rapid force
မဟာမိတ်တွေရဲ့အလင်းမြန်တုံ့ပြန်မဲ့တပ်ဖွဲ့တွေကိုနေရာချထားတာကိုလေ့ကျင့်တဲ့ပထမဦးဆုံးလေ့ကျင့်ခန်းဖြစ်တာကြောင့်ဒါကအလွန်အရေးကြီးပါတယ်။ရူမေးနီးယားမှာလုပ်တဲ့အတွက်လည်းခွန်ယူပါတယ်။ကျွန်တော်တို့စစ်သားတွေတပ်ဖွဲ့တွေကြားချိတ်ဆက်လုံဆောင်နိုင်ဇွမ်းကိုလေ့ကျင့်တာဟာအရေးကြီးတဲ့ကိစ္စတစ်ခုပ
ါ။မြေပြင်ကစစ်သားတွေအတွက်တော့ဒီလေ့ကျင့်ခန်းဟာနေတိုးအဖွဲ့ရဲ့ညီညွတ်မှုကြမ်းကြမ်းခံနိုင်မှုနဲ့စွမ်းရည်တွေကိုယူကရိန်းနယ်စပ်နားမှာစမ်းသပ်တာလည်းဖြစ်ပါတယ်။ယူကရိန်းကိုပစ်တဲ့ရုရှားဒုံးကျည်နဲ့ drone အပြတ်အစီးအစိတ်ပိုင်းတွေဟာဒီဒေသတွေကိုကြာပူးပါတယ်။နေတိုးအဖွဲ့အရှိတ်ချမ်းကနေရာတွေမှာတပ်ဖွဲ့ဝင်တွေဟာရှုပ်ထွေးတဲ့တိုက်ပွဲဝင်အခြေအနေတွေနဲ့ပူးပေါင်းစစ်ချေမှုတွေကိုလေ့ကျင့်ကြပါတယ်။ဒီလေ့ကျင့်ခန်းမှာပါဝင်ဖို့စစ်ကား900ကျော်ကိုမြေပြင်ဝေဟင်နဲ့ပင်လယ်ကနေပို့ဆောင်ခဲ့ပြီးတကယ့်မြေပြင်အခြေအနေတွေမှာနေတိုးအဖွဲ့ရဲ့ပို့ဆောင်နိုင်စွမ်းကိုစမ်းသပ်ခဲ့ကြပါတယ်။ယူကရိန်းစစ်ပွဲ3နှစ်ပြည့်နဲ့လည်းတိုက်ဆိုင်လေ့ကျင့်ခဲ့ကြတာဖြစ်ပြီးတော့ယူကရိန်းစစ်ပွဲကတိုက်ပွဲတွေကစစ်ရေးဗျူဟာနဲ့စွမ်းရည်တွေကိုစင်ကဲပြောင်းလဲစေခဲ့တာပါ။ဥရောပနဲ့အာဖရိကမှာရှိတဲ့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးစတူဝတ်မန့်ချ်က
စစ်ပွဲတွေကအမြဲတမ်းလက်လျောညီတွေဖြစ်အောင်ပြောင်းလဲနေတာပါ drone စစ်ပွဲကလည်းဒီမှာအသစ်ထပ်တိုးထားပါတယ်နေတိုးအဖွဲ့အနေနဲ့လည်းဒါကိုသင်ယူလေ့ကျင့်နေပြီးတော့ဒါနဲ့လက်လျောညီတွေဖြစ်တဲ့စွမ်းရည်အသစ်တွေရအောင်လုပ်နေပါတယ
်မဟာမိတ်နိုင်ငံတွေအနေနဲ့လည်းသူတို့ရဲ့ကျွမ်းကျင်မှုတွေကိုယူလာပါတယ်လို့ရေတပ်ဗိုလ်ချုပ်ကြီးကပြောပါတယ
်
ဒါတွေကိုနေတိုးအဖွဲ့မှလုပ်နေတယ်လို့ကျွန်တော်တို့ယူလာတဲ့ပစ္စည်းကိရိယာအသစ်တွေကိုစမ်းသပ်နေပါတယ်ဒီမှာပါဝင်တဲ့နိုင်ငံတွေအားလုံးကလည်းသူတို့နိုင်ငံကရည်ရွယ်ချက်တွေနဲ့ဒီစွမ်းရည်အသစ်တွေရလာအောင်တက်တက်ကြွကြွချိုးပန်းနေပါတယ
်ဒီလေ့ကျင့်ခန်းဟာအမေရိကန်မပါဘဲဘလို့စစ်စင်ရေးလုပ်မလဲဆိုတာလေ့ကျင့်ပေးတာဖြစ်တယ်လို့ဥရောပမဟာမိတ်တွေကပြောပြီးအမေရိကန်ကတော့နေတိုးမဟာမိတ်အဖွဲ့မှာပါဖို့စိတ်ပိုင်းဖြတ်ထားစေပဲဖြစ်တယ်လို့ပြောပါတယ်ဗိုလ်ချုပ်ကြီးမန့်ချ်က
အ
မေရိကန်ကအမူရင်းနေတိုးအဖွဲ့ဝင်ဖြစ်ပြီးတော့ရေရှည်ခေါင်းဆောင်ခဲ့သူလည်းဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဟက်ဆက်ပြောသလိုပဲတချို့အပြောင်းလဲတွေလုပ်ဖို့လိုအပ်မှာဖြစ်ပေမဲ့နေတိုးအဖွဲ့မှာတော့အမြဲပါဖို့စိတ်ပိုက်ဖြတ်ထားပါတယ
်အခုလေ့ကျင့်ခန်းမှာဆိုရင်နေတိုးအဖွဲ့ဝင်တွေဟာအရှိတ်ချမ်းကိုအင်အားဖြည့်တင်းထားပြီးဘလို့စိန်ခေါ်မှုမျိုးကိုမဆိုရင်ဆိုင်ဖို့အသင့်ရှိနေပါပြီခင်ဗျာ
ခုတော့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုကိုတင်ဆက်ပါမယ် အမေရိကန်သမ္မတတော်နဲ့ထရမ့်ကတရားမဝင်ရွှေ့ပြောင်းနေထိုင်သူ3000ကိုကျူဘာနိုင်ငံမှာတည်ရှိတဲ့ကွာဒါနာမိုဘေးအမေရိကန်ရစ်တက်စစ်စခန်းကိုပို့ဆောင်မှုစီစဉ်ထားပါတယ်ကွာဒါနာမိုအချင်းစခန်းဟာ 9/11 အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအကြမ်းဖက်သမားလို့တန်တရာရှိသူတွေကိုထိန်းသိမ်းခဲ့တဲ့နေရာအဖြစ်လူသိများသလိုလူအခွင့်ရေးအဖွဲ့တွေအထူးရှုံချတဲ့နေရာလည်းဖြစ်ပါတယ်ဒီနေရာကိုအထူးသဖြင့်ဟေတီနဲ့ကျူဘာတို့ကနေအမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့လာသူတွေကိုစီစစ်ဖို့တခါတလေအသုံးပြုပါတယ်လုံခြုံရေးအထူးတင်းကျပ်တဲ့အကျဉ်းထောင်နဲ့အခုရွှေ့ပြောင်းဝင်ရောက်ရှိလာသူတွေကိုစီစစ်ရဲဌာနနေရာမတူပေမဲ့လို့စောင့်ကြည့်ဝေဖန်မှုတွေကတော့အထူးမြင့်မားတာပါဖီယိုအရက်ပုံပြရုပ်သမားမအေးသနာကျော်ရှင်းပြထားပါတယ
်အမေရိကန်ပြည်အောင်စုမှာတရားမဝင်နေထိုင်သူတွေကိုနိုင်ငံကပြန်ပို့တာတွေအကြီးအကျယ်တိုးမြင့်ဆောင်ရွက်မယ်လို့မဲဆွယ်ကတိပြုထားတယ်သမ္မတဒေါ်နယ်ထရမ့်ကပြည်ဝင်နေထိုင်ခွင့်စာရွက်စာတမ်းမရှိရင်ဖမ်းမိထားတဲ့သူတွေကိုကျူဘာနိုင်ငံမှာရှိတဲ့အမေရိကန်ရေးတပ်စခန်းဂွာဒါနာမိုဘေးကိုပို့နေတာပါ
We have 30,000 beds.
American ပြည်သူတွေကိုချင်းချောက်နေတဲ့အဆိုးအဝါဆုံးရာဇဝတ်မှုကျူးလွန်နေတရားမဝင်နိုင်ငံသားတွေကိုထိန်းသိမ်းမှု Guantanamo မှာအိမ်ယာနေရာ3000ပြင်ထားပါတယ်။တချို့ကအတော်ကိုစိုးဝါတာတခြားနိုင်ငံတွေမှာထိန်းသိမ်းထားဖို့တောင်လွှတ်ထားလို့မရပါဘူးလို့ American သမ္မတ Donald Trump ကကြေညာချက်ထုတ်ပြန်တာပါ။ဒီသမ္မတရဲ့ကြေညာချက်ကြောင့်လူ့အခွင့်အရေးအဖွဲ့တွေရဲ့ကန့်ကွက်သံတွေကြေကြေလောင်လောင်ထွက်လာစေပါတယ်။ဒီလိုမျိုးဒီစခန်းတွေမှာရွှေ့ပြောင်းနေထိုင်သူတွေထိမ့်သိမ်းထားတာဒါပထမဆုံးအချိန်တော့မဟုတ်ပါဘူး။လူအများစုအတွက်တော့ Guantanamo စခန်းဟာ2001ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်မှုကိုအဓိကစီစဉ်ခဲ့သူဖြစ်တဲ့ဆိုတဲ့ Khalid Sheikh Mohammed အပေါင်းဝင် 9/11 တိုက်ခိုက်မှုနဲ့ပတ်သက်တဲ့မသိငါဝဲကျမ်းပတ်သမားတွေထားတဲ့နေရာဖြစ်ပါလေ။ဝေဖန်သူတွေကတော့ Guantanamo ဟာလူအခွင့်ရေးချိုးဖောက်မှုတွေစူးစူးရရဖြစ်ပွားရနေရာလည်းဖြစ်တယ်လို့ဆိုပါရစေ။ဒီမှာလူသိမ့်မသိရဲ့အချက်ကဂွာဒါနာမိုကျွန်းမှာနာမည်ကျိုးနဲ့ထင်ရှားတဲ့အကျဉ်းတောင်ဖြစ်ရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းတစ်ခုကိုလည်းအမေရိကန်ကထားရှိတာဖြစ်ပါတယ်။ဒါက1990ခုနှစ်မှာဟေတီမှာကျန်းဖက်အာဏာသိမ်းလို့လူတွေထောင်ပေါင်းချီအမေရိကန်ကိုထွက်ပြေးလာကြတဲ့ကစားခဲ့တာပါ။ဒါမှဂျော့ဂျ် H.W. Bush အစိုးရကဂွာဒါနာမိုမှာဒုက္ခသည်စခန်းတစ်ခုစီစဉ်ပြီးတော့ဟေတီကဒုက္ခသည်တွေခေါလုံးကြီးလျှောက်ထားတာကိုစီစဉ်နေချိန်မှာသူတို့ကိုထားထားဖို့ဖြစ်ပါတယ်။ဒီလေရေချောင်းကိုဖြတ်ကျော်လာပြီးတော့အမေရိကန်မှာနိုင်ငံရေးခလုံးဝင်တောင်းချင်တဲ့ကျူဘာနိုင်ငံသားတွေနဲ့တခြားသူထောင်ပေါင်းချီကိုလည်းလမ်းမှာဖမ်းမိရင်ဒီစကမ်းမှာယာယီနေရာချပေးခဲ့ပါတယ်။1999ခုနှစ်မှာတော့ဘောကန်ဒေသပြည်ပခါကနေထွက်ပြေးလာတဲ့ဒုက္ခသည်2000ကိုအိမ်မှာထားဖို့အမေရိကန်ကတခဏစဉ်းစားခဲ့တာပါ။ဒါပေမဲ့ဂွာဒါနာမိုဘေးဒေသကမွေးရေးဒေသနဲ့ဝေးလွန်းနေဆိုပြီးအစီအစဉ်ပြတ်သွားပါတယ်။မကြာသေးခင်ကဆိုရင်တော့ Biden အစိုးရကဟေတီကထပ်ပြီးတော့ရွှေ့ပြောင်းလာတဲ့သူတွေကိုစီစစ်ဖို့ဒီနေရာကိုသုံးဖို့စဉ်းစားခဲ့သေးပြီးတော့ဒီအေဂျင်စီကလည်းနောက်ဆုံးမှအကောင့်ထဲမပေါ်ပါဘူး။အကြမ်းဖက်မှုတန်တရာရှေ့ခံရတဲ့သူတွေထားတဲ့ Guantanamo အကျဉ်းစခန်းလိုပဲရွှေ့ပြောင်းအခြေချခြင်းတဲ့သူတွေကိုထားတဲ့စခန်းကလည်းလူမဆန်တဲ့ဥရီမဲ့အခြေအနေမှာရှိနေတယ်လို့ပြောခံရပါတယ်။နိုင်ငံတကာဒုက္ခသည်ကုညီရေးစီမံခန့်ရဲ့အစီရင်ခံစာတွေမှာလည်းတရားဥပဒေနဲ့လှုပ်ဆောင်မှုတွေမရှိတောက်သုံးဖို့တန်ရှင်းရမရစေဝါမလုံလောက်တာနဲ့မင်းလောင်ပိုက်ပွင့်နေရတွေကိုဒီတိုင်းထားပြီးနေခိုင်းတယ်လို့ဖော်ပြထားပါတယ်အခုဒီလေဂွမ်ဒါနာမိုအချင်းစကန်မှာအချင်းသား15ဦးဆက်လက်ပြီးတော့ချုံတောင်ထားဆဲဖြစ်ပြီးတော့ရွှေပြောင်းနေထိုင်သူများလုံငယ်ဆောင်ရည်ရေးစင်တာမှာတော့ဟေတီနဲ့ကျူဘာကအများစုဖြစ်တဲ့ဒုက္ခသည်အုပ်စုလေးရှိနေတာပါဒါပေမဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူ3000လောက်ကိုနေရာချထားဖို့အစိုးရတိုးချဲ့အစီအစဉ်ကအမေရိကန်လူဝင်မှုကြီးစေရေးမူဝါဒကိုတည်တာတဲ့အပြောင်းလဲကြီးဖြစ်သွားစေပါလိမ့်မယ်။အမေရိကန်ပြည်ရင်းလုံခြုံရေးဝန်ကြီးခရစ်စတီနိုဝမ်ကအသစ်ရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအားလုံးအတွက်တရားစီရင်လုပ်ငန်းစဉ်ကိုလိုက်နာမယ်လို့ပြောထားပါမယ်။သူတို့ကိုအိမ်မှာထားတာဟာအရင်ကမှတ်တမ်းမှတ်ရာတွေနဲ့ရှိထားသလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေအလားတူဖြစ်လိမ့်မယ်လို့ဝေဖန်သူတွေကပြောပါရယ်။အခုထိဆိုရင်တော့ Texas ပြည်နယ်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းကလူ185ဦးကျော်ကိုအဲ့ဒီစခန်းကိုလွှဲပြောင်းပို့ဆောင်ခဲ့ပြီးဖြစ်ပါလိမ့်ရှင
်အခုလိုမှမမသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတိအပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်အာဖရိကဥချိုဒေသမှာရှိကြတဲ့ကုန်သွယ်ဖက်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံတကာလူသားချင်းစာနာမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့တဘာဝဘေးအန္တရာယ်ကာကွယ်ဖို့ပြင်ဆင်ရေးအစီအစဉ်တွေတိုးတက်အောင်လှုပ်ဆောင်နေကြပါတယ်။အဲ့ဒီအထက်မှာကြိုတင်တီးပေးစနစ်တွေအဆင့်မြင့်တင်ရေးအဖွဲ့ဝင်နိုင်ငံတွေအကြားစီမံခန့်ခွဲမှုအားကောင်းစေရေးတွေလည်းပါပါတယ်။ဒီအကြောင်းကင်ညာနိုင်ငံနိုင်ရိုဘီမြို့ကနေ PO အထင်းတော့ဂျူမာမဟာဂါတည်င်းပေးပို့ထားတာကိုတော့ကိုခင်မောင်စိုးမင်းပြောပြထားပါတယ်။
ကဘာတဝမ်းလုံးမှာယာတိဥရုစိုးစိုးဝါးဝါဖောက်ပြန်မှုတွေနဲ့အသားကျနေတယ်လို့ဖြစ်လာနေပါတယ်။အဲဒီလိုတက်ရောက်မှုတွေကြောင့်ကျိုတင်ပြင်ဆင်မှုအားနည်းတဲ့အာဖရိကဥကြိုဒေသလိုမျိုးမှာဆိုရင်အပြည့်အစည်းအထူးအကြက်တွေများပြားတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်ဒေသတွင်းရှစ်နိုင်ငံနဲ့ဖွဲ့စည်းထားတဲ့ IGAD ကုံသွေးရေးအဖွဲ့အနေနဲ့ယာတိဥရုပြောင်းလဲမှုကြောင့်ပျက်စီးဆုံးရှုံးလာနိုင်တာတွေကိုအ ਨੇ ဆုံးဖြစ်အောင်ကျိုတင်ပြင်ဆင်လှုံ့ဆော်ရေးအစီအစဉ်တွေပုံမှန်တို့တဲ့အောင်ရေးဆွဲလာကြပါတယ
် We are trying to provide guidance
IGAD ဖွဲ့ကြီးဟာဖွဲ့ဝင်နိုင်ငံတွေရဲ့ဒေသဆိုင်ရာအပြောင်းလဲမျှော်လင့်ချက်ဖြစ်ကြတဲ့ရာသီဥတုဆိုင်ရာအချက်အလက်တွေဖွံ့ဖြိုးတိုးတက်မှုဆိုင်ရာဖြည့်ရှင်းမှုလမ်းညွှန်မှုတွေကိုပံ့ပိုးပေးနိုင်အောင်ကြိုးပမ်းနေပါတယ
်ဒါအပြင် IGAD အဖွဲ့အနေနဲ့တဘာဝဘေးအန္တရာယ်မကျရောက်မီအဖွဲ့ဝင်နိုင်ငံတွေနဲ့တခြားမိဖက်အဖွဲ့အစည်းတွေကိုလိုအပ်တဲ့ကြိုတင်လှုံ့ဆော်မှုအစီအစဉ်လမ်းပြမြေပုံကိုပံ့ပိုးထားပါတယ်အဲ့ဒီအတွက်ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာရှိတဲ့ IGAD အဖွဲ့ရဲ့ရာသီဥတုကြိုတင်ခန့်မှန်းရေးနဲ့အသုံးချမှုစင်တာ CPAC မှာရှိတဲ့ဝန်ထမ်းတွေကတဘာဝဘေးအန္တရာယ်စောင့်ကြည့်တာအချက်အလက်ကောက်ယူတာနဲ့ကြိုတင်အချက်ဘေးအညွန့်တွေကိုခွဲခြားစိတ်ဖြာစတာတွေလှုံ့ဆော်ကြပါတယ်အဲ့ဒီနောက်တွဲရှိချက်တွေကိုအဖွဲ့ဝင်နိုင်ငံတွေကိုဆက်သွယ်ပြီးအကြံပေးတာ၊သတိပေးတာနဲ့အချက်ပေးတာတွေလှုံ့ဆော်ကြပါတယ်
။ Since all major hazards within our region are
ကျွန်တော်တို့ဒေသတွင်းဖြစ်ပွားတဲ့အဓိကကြတဲ့သဘာဝဘေးအန္တရာယ်တွေဟာရာသီဥတုနဲ့ဆက်ဆက်နေပါတယ်။ဒါကြောင့်ရာသီဥတုဆိုင်ရာကြိုတင်သတိပေးချက်စနစ်တက်ဆင်လိုက်ရင်အန္တရာယ်ကိုကာကွယ်နိုင်ပါလိမ့်မယ်။
ဒီလိုအခြေအနေတွေကိုကြိုတင်ကာကွယ်ရေးလှုံ့ဆော်ဖို့အတွက်ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP နဲ့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေး FAO တို့အပါအဝင်ဒေသဆိုင်ရာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီး IGAD အဖွဲ့အနေနဲ့ကြိုတင်ကာကွယ်ရေးအစီအစဉ်တွေအကောင်အထည်ဖော်နေပါတယ်FAO အဖွဲ့ကကင်ညာနိုင်ငံဆိုင်ရာတာဝန်ခံဟာမစ်စီဝီလျံကရာသီဥတုပြောင်းလဲမှုဟာအာဖရိကရဲ့စားနပ်ရိက္ခာထုတ်လုပ်မှုကိုထိခိုက်နေတယ်လို့ပြောပါတယ်
။ It has also affected our levels of trade
ဒီဖြစ်စဉ်ကကုန်သွယ်မှုအဆင့်အားလုံးနဲ့စနစ်တွေအကုန်လုံးကိုထိခိုက်လာပါတယ်။ဆိုလိုတာကအာဟာရရှိတဲ့အစားအစာတွေကိုထုတ်လုပ်မှုအလုံးစုံကိုကျဆင်းကုန်ပါတယ်
။ဒီအတွက်အနာဂတ်ဘေးအန္တရာယ်ကာကွယ်ရေးကြိုတင်ပြင်ဆင်မှုအစီအစဉ်ချမှတ်လှုံ့ဆော်တာကသာဒေသတွင်းသီးနှံထုတ်လုပ်ရေးအစီအစဉ်ကိုထောက်အကူပြုလိမ့်မယ်လို့လည်းသူကပြောပါတယ်။IGAD အဖွဲ့ကြီးရဲ့ဒေသဆိုင်ရာ Program Manager Abdin Hong ကလည်းကြိုတင်ကာကွယ်ရေးလှုံ့ဆော်တာကသာဒေသတွင်းအစိုးရတွေနဲ့အတိုင်းဝိုင်းအတွဲအရှုံးမရှိအကျိုးရှိစေတယ်လို့ပြောပါတယ
် If the risk as you anticipate
ခင်ဗျားတို့အနေနဲ့မျှော်လင့်ထားတဲ့အတိုင်းတဘာဝဘေးအန္တရာယ်နဲ့ကြုံရအောင်တော့လူမှုအတိုင်းဝိုင်းတစ်ခုလုံးအတွက်စီးစိမ်ဥစ္စာပိုင်ဆိုင်မှုတွေတမွေးဝမ်းကြောင်းမှုတွေအားလုံးဟာကြီးမားတဲ့ကတ်ဆိုးကြီးကိုရှောင်နိုင်လိုက်ပြီလို့ဆိုလိုနိုင်ပါတယ်
။အာဖရိကဥကြိုဒေသဟာဆိုရင်အသေးအပြောက်များတဲ့ရေကြီးတာမိုးကောင်တာအပါအဝင်ဆိုးရွားတဲ့ရာသီဥတုဆိုင်ရာတဘာဝဘေးအန္တရာယ်ကိုမကြာခင်နှစ်တွေကကြုံတွေ့ခဲ့ရပါတယ်။ဒေသဆိုင်ရာအပြောင်းလဲအတွက်တဘာဝဘေးအန္တရာယ်ကိုမဖြစ်ခင်ကြိုတင်ဆောင်ရွက်တာကလူမှုအတိုင်းဝိုင်းတစ်ခုလုံးကိုစိုးစိုးဝါးဝါးတက်ရောက်စေတဲ့အခြေအနေတွေကနေအတတ်နိုင်ဆုံးအကာအကွယ်ပေးနိုင်တယ်လို့ကျွမ်းကျင်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းဘတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အနေနဲ့ဆက်မြင်လာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ခုတော့ပြည်တွင်းသတင်းတွေပဲဆက်ကြရအောင်ပါရန်ကုန်မှာပုဂ္ဂလိကဆေးရုံတချို့အရာကြီးပိတ်တဲ့ကြောင်းကြေညာပါတယ်ဆေးရုံပြင်ဆင်ဖို့အတွက်ဆိုတဲ့အကြောင်းပြချက်မျိုးပြောထားပေမဲ့လို့လည်းဘယ်အချိန်ဆေးရုံလုပ်ငန်းတွေပြန်လည်ပတ်နိုင်မလဲဆိုတာကိုတော့ကြေညာမထားပါဘူးရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ပြောပြထားပါတယ
်ရန်ကုန်တိုင်းမြန်ကုန်းမြို့နယ်တမိုင်းလမ်းဆောင်မှာဖွင့်လှစ်ထားတဲ့တမိုင်းအထွေထွေယောဂအထူးကူဆေးရုံကိုပြင်ဆင်မွမ်းမံဖို့အတွက်ဆိုပြီးမလ၁ရက်နေ့ကစလို့ပိတ်မဲ့အကြောင်းကြေညာပါတယ်ဆေးရုံကိုဘယ်အချိန်မှပြန်လည်ပတ်နိုင်မလဲဆိုတာမသိရသေးကြောင်းဝန်ထမ်းတဦးက VOA ကိုပြောပါတယ
်ခင်ပိတ်တာတော့မသိရသေးဘူးရှင်ဘယ်ချိန်ထိလဲတော့လေဒီမှာဟိုဘယ်လိုပြောမလဲဝန်ထမ်းနေလည်းတိတ်ပြီးတော့မရှိဘူးဘလူးနာလည်းမရှိဘာမှစာပေဖွင့်ထားတာမရှိတော့လေဟော
ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ပုဂ္ဂလိကဆေးရုံတွေက6ခုထက်မနည်းကိုယာယီပိတ်သိမ်းမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကသတင်းတွေထွက်ပေါ်ခဲ့ပါတယ်အဲ့ဒီအထက်မှာနာမည်ကြီးလူသိများတဲ့ပုဂ္ဂလိကဆေးရုံကြီးတွေလည်းပါဝင်ပါတယ် အခုရာကြီးပိတ်ထားမဲ့အကြောင်းကြေညာထားတဲ့ပုဂ္ဂလိကစေုံတွေထဲမှာအခြေခံတဲ့လူလက်တန်းစာတွေအဓိကအားထားပြီးပြသနေတဲ့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်ကကောင်းစုအောင်စေုံလည်းပါဝင်ပါတယ်။မလာတရနေ့ကစပြီးခဏခဏပိတ်ထားမယ်လို့စေုံဘက်ကကြေညာထားပြီးစေကန်းကိုတော့ဆက်ပြီးဖွင့်ထားတယ်လို့ဝန်ထမ်းတဦးကပြောပါတယ်
။ဟောလောလောဆယ်ယာကြီးပိတ်လိုက်ပြီမို့လို့နော်အဲ့တော့ညီမတို့လည်းအတိအကျပြောလို့မရသေးဘူးမာယာကြီးပိတ်ထားဆိုတော့လေအတိအကျမပြောသေးလို့နော်ကောက်ဆောင်ဆေးကမှမှာပူကင်ဆက်လုပ်လို့ရရင်နော
်ပုတ်ကလစ်ကဆေးုံတချို့ယာကြီးပိတ်သိမ်းထားတဲ့အခြေအနေနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာနကတစုံတရာထုတ်ပြန်ထားတာမျိုးမရှိသေးပါဘူးပြီးခဲ့တဲ့2022ခုနှစ်ကစပြီးရန်ကုန်မန္တလေးနဲ့မော်လမြိုင်မှာရှိတဲ့ပုတ်ကလစ်ကဆေးုံတချို့ကိုတော့အရက်ဖက်အာနာဖီဆန်ရေးလှုပ်ရှားမှု CDM ဝန်ထမ်းခန့်တာရဲဆိုတဲ့အကြောင်းပြချက်နဲ့ယာကြီးပိတ်သိမ်းတာမျိုးရှိခဲ့ပူပါတယ်မြန်မာနိုင်ငံမှာလုပ်ငန်းလိုင်စင်ခွင့်ပြုထားတဲ့ပုတ်ကလစ်ကဆေးုံ295ရုံရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကဖော်ပြထားပါတယ်လုပ်ငန်းလိုင်စင်စည်းကမ်းတွေလိုက်နာဖို့ပြက်ကွက်တဲ့ကျန်းမာရေးလုပ်ငန်းတွေကိုအရေးယူလာပြီးပြုလုပ်နေတယ်လို့ပြီးခဲ့တဲ့2024ခုနှစ်မေလ1ရက်နေ့ကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံပုတ်ကလစ်ကဆေးုံများအသင်းအစည်းအဝေးမှာဒေါက်တာတက်ခိုင်ဝင်းကပြောခဲ့ပါတယ်ပုတ်ကလစ်ကဆေးုံတွေမှာကျန်းမာရေးစောင့်ရှောက်မှုပေးနေသူတွေဟာတက်တန်းရှိတဲ့သတ်မှတ်လိုင်စင်ရှိရမှာဖြစ်ပြီးတည်ဆဲဥပဒေနဲ့ညီစွန်းထားသူတွေမဖြစ်စေရေးကိုလည်းစီစစ်ဆောင်ရွက်နေတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးကပြောထားပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြိုင်နေတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါခင်ဗျာ
ထိုင်းနိုင်ငံချင်းရိုင်းနဲ့အယုဒ္ဓယခရိုင်တို့ကနေနှစ်ရက်တာအတွင်းစိတ်ကြွဆေးပြား73တန်ဖမ်းဆီးရမိခဲ့ပါတယ်ပြီးခဲ့တဲ့6လတာအတွင်းမွေးရေမောင်ခိုရီနဲ့တိုက်ပွဲပေါင်း24ကြိမ်ရှိခဲ့ပြီးတော့တန်မြတ်ရှိသူ200နီးပါးနဲ့အတူမွေးဆေးဝါးမျိုးစုံဖမ်းမိထားတယ်လို့ထိုင်းနယ်ကြားဆောင်သက်ကသတင်းထုတ်ပြန်ပါတယ် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံမှာမွေးရည်ဆေးဝါးတွေအများဆုံးဝင်ရောက်လာနေတဲ့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်တွင်းမှာဖေဖော်ဝါရီလ28ရက်နေ့ညမတ်လ1ရက်နေ့မနေ့အစောပိုင်းတနအီအကျော်ချိန်လောက်မှာပဲကားသုံးစီးနဲ့တယ်ဆောင်လာတဲ့စိတ်ကြွဆေးပြား၈တန်းဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်းစုကိုတိုင်းခရိုင်ကိုမောင်းနှင်လာတာဖြစ်ပြီးအဲ့ဒီကားသုံးစီးထဲမှာအသက်20ကျော်အရွယ်အမျိုးသား5ဦးနဲ့14နှစ်အရွယ်အမျိုးသမီးတဦးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းချင်းရိုင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မလာ2ရက်နေ့ကတော့ချင်းမိုင်ခရိုင်ထိုင်းမြန်မာနယ်စပ်ချင်းနှောင်းမြို့နယ်ဘက်ကနေလာတဲ့ပြောင်းမှုတင်တဲ့ကားကြီးတစ်စီးဟာအယုဒ္ဓယခရိုင်ထဲကိုဝင်ရောက်ချိန်မှာပြောင်းမှုထဲမှာဖွက်ပြီးတယ်လာတဲ့စိတ်ကြွဆေးပြား5တန်းကိုလည်းဖမ်းမိခဲ့ပါတယ်။ဒီမူရည်ဆေးဝါးတွေအားလုံးပေါက်မယ်ဆိုရင်တော့ကာလတန်ဖိုးဘတ်ငွေတန်ပေါင်း1000ကျော်တန်ဖိုးရှိပါတယ်။ချင်းရိုင်ခရိုင်ဖားမောက်နယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ရမှာတော့2024ခုနှစ်အောက်တိုဘာလကနေမတ်လဇန်အထိ6လအတွင်းမှာစိတ်ကြွဆေးပြား68တန်း9သိန်းကျော်ဘိန်းဖြူ143ကီလိုနဲ့မူးယစ်ဆေးဝါးနဲ့ဆက်နွယ်သူတရခံ182ယောက်ကိုဖမ်းဆီးအရေးယူခဲ့ပြီးထိုင်းမြန်မာနယ်စပ်မှာတိုက်ပွဲပေါင်း24ကြိမ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွေအတွင်းမူရစ်ကုန်ကူးသူ10ဦးကိုလည်းအသေးဖမ်းမိခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးမူရစ်ဆေးဝါးတွေဖမ်းမိနိုင်တဲ့အနေနဲ့ပတ်သက်လို့ဖားမောင်နယ်ကြားဆောင်တပ်ရဲ့တပ်မှူးမစ္စတာကီတကွန်ချန္ဒရာကပြောသွားခဲ့တာကတော့
ဒီကနေ့ที่เราให้ภารกิจวันนี้เป็นไปด้วยความสำเร็จนะครับแล้วก็หากหลุดเข้าไปได้เนี่ยก็จะทำมาซึ่งความสูญเสียกับ
အခုလိုမျိုးမူရည်ဆေးဝါးတွေဖမ်းမိတာတွေနဲ့အောင်မြင်မှုတွေရနေတာဟာနေမြေကန်လူတို့နဲ့တပ်ဖွဲ့ဝင်တွေရဲ့ပူးပေါင်းလှုပ်ဆောင်မှုတွေကြောင့်ဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အနာဂတ်မျိုးဆက်တစ်တွေကိုဖျက်ဆီးနေတဲ့မူရည်ဆေးဝါးတွေကိုရှင်းလင်းရအောင်နေကြားတစ်လျှောက်ကတရင်တပ်ဖွဲ့တွေအနေနဲ့အသင်ဖြစ်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မဲအိုင်းမြို့နယ်ထဲမှာကင်းလဲနေတဲ့အမှတ်3နေကြားဆောင်တပ်3236ရိန်းဂျာတပ်ဖွဲ့ဝင်တွေအနေနဲ့မြန်မာဘက်ခြမ်းကလာတဲ့မူရည်လက်နက်ကိုင်15ဦးခန့်ဟာဖေဖော်ဝါရီလ9ရက်နေ့တုန်းကလည်းမြန်မာနေကြားနဲ့ကီလိုမီတာ400လောက်အကွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမူရည်မောင်ခိုသမား3ဦးကိုအသေးဖမ်းမိခဲ့တယ်လို့ ICE မူရည်ဆေးဝါးကီလို200နီးပါးနဲ့စိတ်ကြွဆေးပြားတန်းကျော်ကိုလည်းဖမ်းမိခဲ့ပါတယ်ရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့တော်ရရှင်တွေအနေနဲ့တော့ VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညာချမ်းရေဒီယိုအစီအစဉ်ကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 11:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24:00နားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေဆက်လက်ထုတ်လွှင့်နေပါတယ်အရင်ဆုံးတွေ့ဆုံမြင်မြန်ခံတင်ဆက်ပါမယ် American Congress လွှတ်တော်မှာမြန်မာစစ်တပ်အပေါ်ကဘာလွမ်းခြုံလက်နက်ပိတ်ဆို့တာမျိုးအရေးယူနိုင်ဖို့ကြိုးစားနေသလိုလှမယ့်လပိုင်းတွေထဲမြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေ Burma Act ရဲ့နောက်ဆက်တွဲ Brave Burma Act လို့မြန်မာအရေးဥပဒေကြမ်းတွေဆွေးနွေးနေဖို့ပြန်လည်တင်သွင်းတာမျိုးမြင်ရဖို့ရှိတယ်လို့မြန်မာအရေးလှုပ်ရှားနေသူတွေကပြောပါတယ်သမ္မတထရမ့်အစိုးရကအမေရိကန်ရဲ့နိုင်ငံရချအကူအညီတွေပြန်လည်သုံးသပ်နေတာကြောင့်မြန်မာအရေးထောက်ပံ့မှုမှာဆိုင်းငံ့တာတွေရှိပေမဲ့လို့လည်းလွှတ်တော်မှာတော့မြန်မာအရေးဆက်လက်အားကောင်းနေစေပဲလို့လှိလာသူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့သတိထားစောင့်ကြည့်ပြီးတော့ဆက်လက်တိုက်တွန်းနေဖို့လိုတယ်လို့လည်းဆိုပါတယ်။ဒီသတင်းမှမင်းမြန်ခန့်အစီအစဉ်မှာကိုငင်းချမ်းအေးစုစီတင်ပြထားပါတယ်
။အမေရိကန်စိုးရသည့်ရဲ့ပြည်တွင်းအကျိုးစီးပွားကိုပိုးရှင်းရှုလိုတဲ့နိုင်ငံရေးဘူဟာရအပြောင်းလဲကြောင့်မြန်မာပါဝင်ကမ္ဘာတဝန်းကအရေးကိစ္စတွေရဲ့ခင်းကျင်းနေတာလာပိုင်းအတွက်မှာပဲတမုတ်ချင်းပြောင်းလဲလာနေတယ်လို့လေလာသူတွေကတညတညတည်းထောက်ပြကြပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံကြီးမှာအစိုးရလွှတ်တော်နဲ့အဓိကပါတီကြီးနှစ်ခုလုံးရဲ့ထောက်ခံမှုကိုနှစ်ပေါင်း30ကျော်အစင်တစိုက်လို့တိဆောက်ရယူလာခဲ့တဲ့မြန်မာဒီမိုကရေစီအရေးဟာဥပဒေပြုလွှတ်တော်မှတ်တွေကြားမှာတော့ဆက်လက်အသိမှတ်ပြုမှုကအထိုက်လျောက်ဆက်ရှိနေရလို့ဆိုကြပါတယ်။ Campaign for a New Myanmar အဖွဲ့ကဖူးဆောင်ညွှန်ကြားမှု Simon Billiness ကတော့ခုတက်လို့သက်တော်မှာလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေကိုခုလိုပြောပါတယ
် We're getting you know 10 to 20 meetings a week with different congressional offices ဘုရားယုံနေတဲ့ဘက်ကစီဝေးစေချင်းကနေ30လောက်အထိလုပ်နေပါတယ
်ဒီလိုဆွေးနွေးတာကအရန်အကျိုးရှိပါတယ်ကွန်ဂရက်ကနေမြန်မာဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့လှုပ်ဆောင်မှုတွေပို့ပြီးတော့တွေ့ရတော့မယ်လို့မျှော်လင့်ပါတယ်ဒါမဲ့လပိုင်းနဲ့ Brave Burma Act နဲ့ Rohingya လူမျိုးတွန်းတပ်ဖြတ်မှုတာဝန်ခံမှုနဲ့ကာကွယ်ရေးဥပဒေကြမ်းကိုပြန်လည်တင်သွင်းတာကိုတွေ့ရမယ်လို့ထင်ပါတယ်ဒီနှစ်ခုကစစ်ကောင်စီစစ်တပ်ပေါ်ထိုးနှက်နိုင်မှာပါဒီဥပဒေကြမ်းကိုပါတီနှစ်ရက်လုံးကထောက်ခံမှုပေးပြီးတော့သက်ဆိုင်ရာကော်မတီကတစ်ဆင့်ပူးတွဲတင်သွင်းနိုင်ဖို့တိုက်တွန်းသွားမှာပါအောက်လွတ်တော်နောက်အထက်လွတ်တော်ကတဆင့်သမ္မတထရန့်ရဲ့စပွဲပေါ်အထိဒီဥတွေတွေရောက်အောင်ပူးပေါင်းဆောင်ရွက်သွားမှာပါအခုလောလောဆယ်နောက်တစ်ခုလုပ်နေတာကမြန်မာစစ်တပ်ဘော်တကဘာလုံးလွှမ်းခြုံတဲ့လက်နက်ပိတ်ဆို့မှုကိုတောင်းဆိုထားတဲ့အောက်လွတ်တော်ဆုံးဖြတ်ချက်106အတွက်ပူးတွဲတင်သွင်းထောက်ခံသူတွေထပ်တိုးရဖို့လှုံ့ဆော်နေပါတယ်ဒါကနယူးယောက်အထက်ပိုင်းက Republican အမတ် Gloria Dinni နဲ့ Texas San Antonio က Democrat Joaquin Castro တို့ဦးဆောင်ပြီးတော့ပါတီနှစ်ရလုံးပါဝင်တဲ့အရေးယူဆောင်ရွက်ချက်တစ်ခုပ
ါWashington DC အခြေစိုက်ပြီးတော့မြမအရေးထဲထဲဝင်ဝင်ဆောင်ရွက်နေတဲ့နောက်ထပ်အဖွဲ့တစ်ခုဖြစ်တဲ့ Chin Association of Maryland CAM အဖွဲ့ကဥဆောင်နှင်ကြိုင်းမှုဇို၃ဘုံကတော့သမရနဲ့အစိုးရအဖွဲ့ရဲ့အကောင့်ထဲပုံမှုပိုင်းမှာအခြေအနေအမျိုးမျိုးဖြစ်လာနိုင်ပေမဲ့လွှတ်တော်မှာမြမအရေးဥတွေကျန်းတွေပြန်လည်ဆွေးနွေးတင်ပြတာကကောင်းတယ်လို့ရှုမြင်ပါတယ
်လွှတ်တော်မှာတင်ပြဖို့ဒါဘီလို့ခေါ်တယ်လေလွှတ်တော်မှာတင်ပြဖို့ဆိုတော့အဲ့လိုမျိုးတင်ပြတာဟာကတော့ကျွန်တော်မျှော်လင့်ချက်ရှိပါတယ်ဒါပေမဲ့အတီးပြုတ်ဖို့ဆိုတော့ဟာကြတော့အဲ့ဒါက process ကတက္ကန်တော့ပေါ့နော်အဲ့ဒီတင်ပြပြီးတဲ့ခါကျရင်နိုင်ငံချင်းကော်မတီ foreign relations committee ကိုရောက်သွားမယ်အဲ့ဒီကော်မတီကနေအတီးပြုတ်မှာပဲဒါလက်မထိုးပြီးအဲ့ဒါပြီးမှာပဲတမတဟို Trump ကိုရောက်သွားမယ်တမတ Trump ကနေသူဟို veto လုပ်ချင်လုပ်နိုင်တယ်ဒါမှမဟုတ်သူအတီးပြုတ်နိုင်တယ်အဲ့ဒါမှာပဲဥပဒေ Burma Act လို့ဖြစ်သွားမယ်ဆိုတော့တော်တော်မှတင်ပြတယ်ဆိုတော့ဟာအဆင့်ကတော့ကျွန်တော်မှပြောလင်းချက်ရှိပါတယ်
ဒီလိုဥပဒေကြမ်းတွေဆွေးနွေးတင်သွင်းတာတွေရဲ့အကျိုးသက်ရောက်မှုကိုတော့ Simon Billiness ကအခုလိုရှင်းပြပါတယ
်။ The Brave Burma Act will put more pressure on the administration.
မြန်မာစီးပွားရေးဘဏ်ပေါ်မှာပိတ်ဆို့မှုတွေကောင်းထည်ဖော်ဖို့နဲ့စစ်တပ်အတွက်လေရင်စီရောင်းချတဲ့နိုင်ငံခြားကုမ္ပဏီတွေပေါ်မှာအရေးယူဖို့အစိုးရအပေါ်ဖိအားပူပေးလာနိုင်မှာပါ။ဒါပြင်မြန်မာရေးရမူဝါဒတွေအတွက်အထူးညှိနှိုင်းရေးမှုတူခန့်အပ်ဖို့နိုင်ငံခြားရေးဌာနကိုဖိအားပေးလာနိုင်မှာပါ။ဒီလိုခန့်အပ်နိုင်ရင်မြန်မာဒီမိုကရေစီလိုရှာမှုကိုထောက်ပံ့ပေးမယ်အမေရိကန်ဆိုရရဲ့လှုပ်ဆောင်မှုတွေကိုအရှိန်မြှင့်ပေးနိုင်မှာပါရွန်ဂျာနာဆက်ဆက်တာကတော့မြန်မာစစ်တပ်ကိုနိုင်ငံတကာဥပဒေအရလူမျိုးတုံးတပ်ဖြတ်မှုနဲ့ကြေကြေပြန့်ပြန့်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံစေဖို့အမေရိကန်ဆိုရပေါ်ဖိအားပေးနိုင်မှာပါဒါအပြင်မြန်မာနိုင်ငံအပြင်ရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေအတွက်ငွေကြေးထောက်ပံ့မှုကိုခွင့်ပြုဖို့လည်းပေါ်ပါမယ
်ဒါ outside of Burma
ဒါရီပြင်မြန်မာအရေးတုံးအားပေးလှုပ်ဆောင်နိုင်မှုအတွက်Republican or Democrat Party နှစ်ရလုံးကအထက်နဲ့အောင်လွှတ်တော်အမှတ်တွေပူးပေါင်းဖွဲ့စည်းထားတဲ့ Vermont Caucus အဖွဲ့မှလည်းအဖွဲ့ဝင်တွေတိုးလာနေတယ်လို့ Simon Billiness ကပြောပါတယ
် Port for Burma is remain strong
မြန်မာနိုင်ငံတို့ထောက်ခံမှုကအခိုင်အမာရှိနေတုန်းပါပဲ Congress မှာ Party နှစ်ရလုံးကဆက်ထောက်ခံပေးနေပါတယ်အခုဆိုရင် Congress မြန်မာရေးရအဖွဲ့ Vermont Caucus မှာအဖွဲ့ဝင်18ဦးအထိတိုးလာပါတယ်အကြသေးခင်ကပဲအောက်လွှတ်တော်အမှတ် Jim McGovern Now Tim Kennedy သူတို့နောက်စလုံးကဒီမိုကရက်ကိုယ်စားလှယ်တွေပါ။နောက်အင်ဒီယားနာပြည်နယ်ကမြန်မာနယ်ဝါတွေအများပြားနေထိုင်တဲ့မဲဆန္ဒနယ်မှာအသစ်နိုင်လာတဲ့ Republican ကိုယ်စားလှယ် Jefferson Sirleaf တို့ထပ်တိုးလာခဲ့ပါတယ်။ Congress မှာကျွန်တော်တို့ရဲ့မိတ်ဆွေတွေထောက်ခံသူတွေဟာတိုးပွားလာနေတဲ့အထက်မှာဒီမိုကရက်ရော Republican ပါပေါ့မှာတယ်။သူတို့တွေကအများပြားဟာဒီမိုကရေစီတို့ရှာမှုကိုဆက်လက်ထောက်ခံဖို့စိတ်အားထက်သန်ကြပါတ
ယ်။ Democracy Movement
တစ်ဖက်မှာလည်းလွှတ်တော်မှာတကယ်လက်တွေ့လှုပ်လှုပ်ရတဲ့ Sub Committee တွေမှာလူတက်တွေဝဲလာတာဖြစ်လို့စောင့်ကြည့်ပြီးဆက်လက်တိုက်တွန်းနေဖို့လိုတယ်လို့ဇိုတုံးမုံကတော့ထောက်ပြပါတယ
်အဲ့ဒီနိုင်ငံချေးကော်မတီမှာသူတို့ဖွဲ့တာကမကြသေးဘူးပုံပြတော့အရေးကြီးတာဟာကအဲ့ဒီအောက်လွှတ်တော်ပဲဖြစ်ဖြစ်အထက်လွှတ်တော်ပဲဖြစ်ဖြစ် sub committee ဆိုတော့ဟာရှိတယ်ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကော်မတီက Asia Pacific region အဲ့ကနေခိုင်းတယ်သူတို့ကဖက်ဆပ်ကော်မတီကဩကထားတွေကတော်တော်လေးကြီးကြီးတယ်။ဥပမာဒီဆီနက်မှာဆိုရင်ဆပ်ကော်မတီရဲ့ majority leader က chairman က senator Pete Ricketts သူကဩမဟာကပြီးတော့ဒီ house မှာဆိုရင် California က congress woman Yang Kimbo နော်ဟိုတနေ့ကလည်းကျွန်တော်တွေ့တယ်။ဆိုတော့သူတို့ကအခုအလုပ်ဆက်ဝင်တာမကြသေးဘူး။ဒါကြောင့်မို့နည်းနည်းတော့ဆောင်ကြည့်ဖို့လိုမယ်တစ်ချက်ပြီးတော့ကျွန်တော်တို့စီယုံလို့ဆောင်မှု advocacy များများပို့လို့ဖို့လိုမယ
်ဒီအချိန်မှာသမရထရန့်အစိုးရလက်ထက်ချင်းကပ်မှုမှန်ဖို့ကအစိုးရရဲ့နိုင်ငံခြားရေးမူဝါဒနဲ့ကိုက်ညီအောင်ပြင်ဆင်ထားဖို့လိုတယ်လို့လည်း Simon Billiness ကအကြံပြုပါတယ
် The way to look at this under the Trump administration is
Trump ဆိုရခင်မှာဒီကိစ္စကိုဘယ်လိုကိုင်တွယ်တင်တယ်လဲဆိုတော့ရှစ်တော်အရှာတစ်ခုလုံးကအမေရိကန်ရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားအတွက်ဆိုပြီးမြင်သာအောင်တင်ပြဖို့လိုပါတယ်။မြန်မာဒီမိုကရေစီလှုပ်ရှားမှုကိုအမေရိကန်ကထောက်ခံပေးတာကစစ်တပ်ပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်တဲ့နည်းလမ်းတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကောင်းတစ်ခုရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အရပ်ဖတ်လူမှုအဖွဲ့အစည်းတွေအနေနဲ့အမေရိကန်ဆိုရနဲ့လက်တွဲဆောင်ရွက်နိုင်ဖို့ကြိုးစားတဲ့အခါမှာစစ်တပ်ကိုဆန့်ကျင်တဲ့တိုက်ပွဲမှာဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတာဟာဒေသတွင်းမှာအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုမြှင့်တင်ပေးပြီးတော့တရုတ်ဆိုရကိုတံပြန်နိုင်မယ်ဆိုတဲ့အကြောင်းပြချက်ကိုပြသဖို့လိုပါတယ်။ဒါကြောင့်အစိုးရကိုဆက်ဆံတာမှာဖြစ်ဖြစ်လွတ်တော်မှာ Republican အမတ်တွေနဲ့ထိတွေ့ရမှာဖြစ်ဖြစ်ဒီကိစ္စကိုချပြရမယ်လို့ထင်ပါတယ
်။ In their relationships with Republicans in Congress.
ဒီလို American နိုင်ငံကြီးမူဝါဒနဲ့ချိန်ချဖို့လိုတယ်ဆိုတာကိုဇော်သုံးမှုကလည်းသဘောတူပါတယ်။မိပညာအကူအညီနဲ့လက်တွေ့ထိရောက်တဲ့ Facebook အရေးယူမှုတွေကိုဦးစားပေးတဲ့လို့သူကကြံပြုပါတယ်
။တမတာထမ်းကတော့ကျွန်တော်တို့သဘောပေါက်တယ်။သူက policy ကတော့သူကပိုက်ဆံမြဲမြဲမတုံ့ချင်ဘူး။ဒီဟာမျိုးလုံစားစီမြောင်ဟိုင်လက်ထက်မှာမရောက်ဖို့ဆိုင်တမတာထမ်းနေနဲ့လုံနေတာအများကြီးရှိတယ်။နောက်တစ်ခုရှိတယ်ဆရာ။ဒါဝင်းဝင်းသူတို့တမတော်ကဥမာ$1 billion လောက်ကို China စီကနေသူတို့ရရတဲ့။အဲ့ဒီ USCRF report မှာနော်။ကောက်ကောက်လေးရထားတယ်။ US dollar မတုံ့လို့မရဘူး။that banking or below loan လေအဲ့ဒါဟာကိုလေတမတအထောက်အနေနဲ့အများကြီးအလုပ်နိုင်တယ
်အမေရိကန်ဆွေအစ်တစ်ခုတက်လာတိုင်းမှာမူဝါဒအပြောင်းလဲနဲ့အကောင့်ထဲဖော်မှုပိုင်းကမတူတာတွေရှိနေရှိကြပါမယ်ဒီကြိမ်မှာကဦးစားပေးစဉ်းစားချက်တွေလုံးဝကွဲပြားနေတာနဲ့အတူအပြောင်းလဲကအကြီးအမားဆုံးနဲ့အပြင်းထန်ဆုံးဖြစ်နေတာကြောင့်မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေပါဝင်မြမအရေးလှုပ်ရှားသူတွေအနေနဲ့ ဆက်တော်နှစ်ရက်ကတစ်ဆင့်သမရထရန့်ဆူရောက်ဖွဲ့ကိုပို့ပြီးတိုက်တွန်းနှိုးဆော်နေဖို့လိုတယ်လို့လည်းကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာကျွန်တော်ညီညာပါအခုတော့အပတ်စဉ်စီးပွားရဲ့အစီအစဉ်မှာ
online လင်လေကိုင်းတွေကိုပြင်မထားဖြိုခွင်းတဲ့အနေနဲ့ထိုင်းနိုင်ငံကမြန်မာနယ်စပ်၅မြို့ကို73စီလျှက်စစ်မိနေတဲ့အင်တာနက်ဖြတ်တောက်လိုက်တာတလနေပါရှိလာချိန်မှာတော့ကုန်သွယ်ရေးကလည်းထိုးကျနေပါတယ် online လင်လေကိုင်းတွေဖြိုခွင်းရေးကိုထိုင်းအစိုးရကဦးစားပေးဆောင်ရွက်နေတာကြောင့်နိုင်ငံနယ်စပ်ကုန်သွယ်ရေးကလည်းပုံမှန်ပြန်ဖြစ်ဖို့အချိန်ယူရနိုင်တယ်လို့ကုန်သွယ်တွေကခန့်မှန်းထားကြပါတယ်
ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းမှာအခြေစိုက်တဲ့အွန်လိုင်းလှိုင်းလေခိုင်းတွေကိုဖြုတ်ခွင်းရေးလုပ်ငန်းစဉ်အနေနဲ့ဖေဖော်ဝါရီလ9ရက်နေ့မှာထိုင်းအစိုးရကမြန်မာဘက်ကိုပေးနေတဲ့လျှက်စစ်မီးနဲ့အင်တာနက်ဖြတ်တောက်ပြီး73စီရောင်းချမှုကိုလည်းတားမြစ်လိုက်တာပါထိုင်းဘက်ကလျှက်စစ်မီးကိုအကြီးကမှီခိုရတဲ့အချိန်မှာဆေးရုံလိုအများပြည်သူဝန်ဆောင်မှုဆိုင်ရာဌာနတွေအတွက်တော့တည်တည ရဲစင်မီပြဿနာကိုထိုင်းဘက်ကိုအပြစ်ဖို့လို့မရဘူးလို့ပြောဆိုခဲ့ပါတယ
်။မီစညာလည်းဝန်ကြီးတော့တတ်ဖိုင်ပဲလား။
တရားမဝင်လုပ်ရက်တွေကိုထောက်ပံ့တာမျိုးမဖြစ်ရအောင်ထိုင်းဘက်ကအရေးယူဆောင်ရွက်တာကြောင့်မြန်မာဘက်မှလျှက်စင်ပြီးမလုံလောက်တန်နဲ့ပတ်သက်လို့တော့ထိုင်းကိုအပြစ်တင်လို့မရဘူးလို့သူကပြောသွားတာပါမြန်မာတွေအနေနဲ့မီးစက်ဒါမှမဟုတ်လေသူတို့ကိုယ်ပိုင်လျှက်စစ်ရနိုင်တဲ့အရင်အမြစ်တွေကိုကြောင်းလဲနိုင်တာပဲလို့လည်းသူကပြောပါတယ်ထိုင်းလုံခြုံရေးကောင်စီညွှန်ကြားချက်အတိုင်းအခုလိုဆောင်ရွက်တာလို့လည်းဝန်ကြီးကပြောပါတယ်မြန်မာဘက်ချမ်းကမြဝတီမြို့မှာတော့ထိုင်းဘက်ကလျှက်စင်မီကိုအသုံးပြုချသူတွေနဲ့မြန်မာဘက်ကလျှက်စင်မီကိုအသုံးပြုချသူတွေရှိပြီးမြန်မာဘက်ကလျှက်စင်မီကတော့မီးမပေးတာနှစ်ချီရှိခဲ့ပြီဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်။ဒေသခံကုံတဲ့အတိုင်းဝိုင်းကပုဂ္ဂိုလ်တူက VOA ကိုအခုလိုပြောပါတယ
်။ဟုတ်ပါဘူး။ယူရီယာမီးချိန်နေတဲ့အဲဒီအချိန်မှာဗမာမီးကိုမချိနိုင်တဲ့လူကပတ်စံထပ်ပေးရမယ်လေမီတာပေါက်ကိုအဲ့တချို့ညီကြတော့မချိမိကြဘူးမချိမိကြဘူးဆိုတော့ဟိုတယ်တွေများသွားပြီမချိမိကြဘူးဘာဖြစ်လဲအဲ့ဒီအချိန်မှာကိုဗစ်ကာလဖြစ်နေတယ်မလားကိုဗစ်ကာလဖြစ်နေတော့သူကမီတာပေါက်ကိုအတွက်အဆက်ပေးဖို့မရှိရနဲ့သူကယူရီယာမီတိုင်းမီတိုင်းမထားတာကြပေးအောင်ကြီးရောနောက်ဥစားကိုဗစ်ကြောင့်မှပဲလုံလိုက်တာပါအောက်ဆီဂျင်စိတ်ရောအဲ့ဒါတော့ယူရီယာမီပေါ့နော်နောက်ဟိုအစော်ဖျားကြီးပေါ့အစော်ဖျားကြီးဆိုတာပြောရမယ်ဆိုတော့မြန်မာမီးမရောက်တဲ့နေရာကြီးကတော့ယူရီယာမီးပဲဒီအစတွေကမြန်မာမီးကအဲ့ရောမျိုးရဲမျိုးရဲမျိုးရဲပဲအရင်ရောက်တာလေဟိုဘယ်နဲ့အစော်ဖြားတွေကိုဒါသူတို့လိုက်ပြီးတော့မတွေ့ဘူးပြန်နေတာပေါ့ဟု
တ်ကဲ
့အဲ့ဒါကြီးကတော့ယူရီယာအဲ့ဒါမြန်မာမီးကပြက်နေတာကြာပြီမြန်မာမီးကပြက်နေတာနည်းနည်းလောက်ရှိရော
ဒါပေမဲ့ထိုင်းဘက်ကပိတ်တာကြောင့်73စီမရတော့တဲ့အချက်ကတော့မြဝတီကုံတွယ်ရေးအတွက်အဓိကအခက်အခဲတစ်ခုဖြစ်သွားစေတယ်လို့လည်းသူကဆက်ပြီးပြောပါတယ်။မြဝတီဘက်ကနေတချီလိတ်ဘက်ကနေထိုင်းဘက်ကိုကူပြီး73စီဝင်နေကြရတာလည်းဖြစ်ပါတယ်။73စီဈေးနှုန်းကလည်း၄ဆလောက်တက်သွားတယ်လို့မြဝတီဒေသခံလုပ်ငန်းရှင်က VOA ကိုပြောပါတယ
်။စီဈေးကြီးကတက်သွားတာပေါ့။1,000 ကျော်တော့ဖြစ်အပိတ်ကတော့1,000ကျော်တော့ပဲရှိတယ်အခုက1,000ကျော်ပါဘူးဆိုတော့၄ဆလောက်တက်သွားတာပေါ့
73စီမရတဲ့အချက်ကြောင့်ပြည်ရင်းကိုဆင်းမဲ့ကုန်ကားတွေအတွက်အကြီးကအခက်အခဲဖြစ်ရပါတယ်တာချီလိတ်ဖက်မှာတော့ရန်ကုန်ကနေ73စီတည်ယူသုံးဆွဲနေရတယ်လို့တာချီလိတ်ကလုပ်ငန်းရှင်တဦးကလည်း VOA ကိုပြောဆိုထားပါတယ်ဒါပေမဲ့73စီနေကြော်တည်ယူရေးကလည်းမြန်မာနိုင်ငံတွင်းမှာအခက်အခဲရှိနေတာပါ73စီဆက်နက်ရိက္ခာနဲ့စေဝါတို့လိုပစ္စည်းတွေကိုမြန်မာစစ်ကောင်စီကကန့်သတ်ကုန်စည်အဖြစ်သဘောထားပြီးစစ်ဆေးမင်းမြန်တာတွေရှိနေတာကြောင့်ဖြစ်ပါတယ်။ဒါအပြင်နိုင်ငံတွင်းမှာနေမြေစွန့်မှုမှုအခြေအနေအလိုက်ကုန်တင်ကားတွေဖြတ်တန်းတဲ့နေရာမှာစစ်ဆေးရေးဂိတ်တွေမှာဂိတ်ကြီးပေးရတာတွေကပို့ပြီးတော့များလာတယ်လို့လဲ73စီလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်
။အခုတော့လမ်းကြောင်းကတဲလာတဲ့ကိုတော့3ဖက်ရှိပါဘူး။ဒီကပေးရကန်ရတာတွေဟိုကတော့ပိတ်ဆို့ထားကြတာတွေရှိပါလိမ့်
။ထိုင်းမြန်မာနယ်စပ်တရားဝင်ကုန်သွယ်ရေးကအခုဗန္ဒာနဲ့ပထမ3လတာအတွင်းထက်ဝက်ကျော်ကျသွားတယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပါတယ်။ 2024年2025年ပထမ3လအတွင်းထိုင်းမြန်မာနေဆက်ကုန်သွယ်ရေးကအမေရိကန်ဒေါ်လာ900သုံးဆယ်ခုနှစ်တန်ရှိတယ်လို့မြန်မာကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်2024-25နှစ်ကာလရူကုန်သွယ်ရေးတန်ဖိုးကဒေါ်လာ1.3ဘီလီယံထိရောက်ခဲ့တာကြောင့် အခုပန်းနာနဲ့ပထမသုံးလတာအတွင်းထိုင်းမြန်မာနေဆက်ကုန်သွယ်ရေးကဒေါ်လာ986တန်းထိထိုးဆင်းသွားတာလို့လဲကုန်သွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ဒါပေမဲ့အခုတော့မြဝတီနေဆက်ကုန်သွယ်ရေးမှာမြန်မာဘက်ကတရားဝင်လိုင်စင်ထုတ်မပေးတော့ပါဘူး။ဒါကြောင့်စားတောက်ကုန်အဓိကကုန်သွယ်ရေးကမှောင်ခိုအနေနဲ့ဆက်လက်ဖြစ်ထွန်းနေပါတယ်။
ကုန်သွယ်ရေးမှာအဓိကကြတဲ့အာရှလမ်းမကြီး၃လို့မရတော့ပေမဲ့လမ်းဟောင်းတွေအသုံးပြုကုန်သွယ်နေကြတာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအဖမ်းအဆီးတွေပိုများလာတယ်လို့လုပ်ငန်းရှင်တဦးကထောက်ပြပါတယ်။အဖမ်းအဆီးများနေတဲ့ပန်းမှာကိုရောင်လေးလိုက်ရှာနေတယ်၊ဘော်လပင်မှာကိုရောင်လေးလိုက်ရှာနေတယ်၊တန်လန်ဒရာမှာပဲဆွဲထားတာပဲ၊စင်စည်းတော့ရှိရယ်ဆိုတာပဲ။မြန်မာဘက်မှာအခြေစိုက
ုံငန်းစဉ်ကလည်းမပြီးပြတ်သေးပါဘူးဒီအွန်လိုင်းလိမ်လည်လုပ်ငန်းတွေထံကနေကယ်ဆယ်ထားတဲ့နိုင်ငံခြားသားအရေးအတွက်ကထောက်နှက်ချီရှိနေပြီးအချိန်တိုအတွင်းပြီးပြတ်အောင်မယ်အနေအထားမရှိတာကြောင့်ကုန်သွယ်ရေးပြန်လည်ပတ်ဖို့ကအချိန်ယူရအောင်မယ်လို့ဒေတာတွင်လုပ်ငန်းရှင်တွေကခန့်မှန်းကြပါတယ်မြန်မာဘက်မှာအခြေဆိုင်လှုပ်ရှားနေကြတဲ့အွန်လိုင်းလိမ်လည်ခိုင်းတွေအကြီးကအဖြစ်မြဝတီဒေတာကိုထိုင်းဘက်ကပြစ်မှတ်ထားနှိမ်နင်းတာကြောင့်နှစ်နိုင်ငံနေဆက်ကုန်သွယ်ရေးကျဆင်းသွားတဲ့အထက်မှာထိုင်းဘက်ကကုန်သွယ်တွေအတွက်လည်းထိခိုက်နေတာရှိပါတယ
်အခုတော့လူမှုရှုခင်းအစီအစဉ်မှာစစ်ပွဲဖြစ်နေတဲ့နေရာတွေလူမြောက်နေမြေတွေမှာပြည်သူတွေအနေနဲ့အနာဂတ်အတွက်ဘယ်လိုပြင်ဆင်ဆောင်ရွက်မှုတွေလုပ်နေကြသလဲဆိုတာအဲ့ဒီဒေတာတွေကိုကိုရင်သွားပြီးတော့တပ်ပုံမှတ်တမ်းတင်နေတဲ့ကိုရဲအောင်သူကိုမဆူမြတ်မုံကမေးမြန်းပြီးတော့လူမှုရှုခင်းမှာတင်ပြထားပါတယ်
ဆရာနာတဲ့အုတ်ချုံမှုကိုစန့်ကျင်တော်လှန်နေတဲ့ဒေသတွေမှာပြည်သူတွေဟာဒီရတဲ့အခြေအနေအောက်မှာပဲပုံပုံကောင်းမွန်တဲ့အနာဂတ်အတွက်ကိုပြင်ဆင်ကြိုးစားနေကြတာမြင်ရတယ်လို့တပ်ပုံသတင်းတောက်ကိုရဲအောင်သူကပြောပါတယ်စစ်ပွဲဖြစ်တဲ့နေရာတွေကိုအဓိကသွားပြီးတော့မှဒီစစ်မြေပြင်ကအခြေအနေတွေစစ်ပေးဒုက္ခတွေတွေကြုံတွေ့ကြရတဲ့အန္တရာယ်တွေနဲ့အနာဂတ်အတွက်စတင်ပြင်ဆင်ဆောင်ရွက်မှုတွေကိုဓာတ်ပုံတွေနဲ့မှတ်တမ်းတင်ထားတဲ့ဓာတ်ပုံသတင်းတောက်ကိုရဲအောင်သူနဲ့နေမြန်းထားပါတယ်ရှင
်ကျွန်တော်ဒီ2021နှစ်ကုန်ပိုင်းတော့ဆွာပြီးတော့ကျွန်တော်ဒီစစ်ဖြစ်နေတဲ့နေရာတွေကိုသွားဖြစ်တယ်ပေါ့နော်အဓိကတော့ကရင်နီဘက်သွားတယ်ပြီးတော့ကရင်ရောက်တယ်ပြီးတော့ကျွန်တော်တို့မွန်ဘက်ကျွန်တော်သွားတယ်ပေါ့နော်ဒီအနာသိမ်းပြီးရဲ့နောက်ပိုင်းရဲ့အကျိုးဆက်တွေပေါ့နော်အမောကျွန်တော်တို့ဒီစစ်ပွဲဖြစ်တဲ့အချိန်မှာလည်းဒီစစ်ပွဲမှတမ်းတပုံတွေရောပြီးတော့စစ်ကြောင်းဖြစ်ပေါ်လာတဲ့ဒီလူမှုနေထိုင်မှုဘဝစစ်ပီးဆောင်ဘဝတွေပေါ့နော်ဒါတွေကိုလည်းဆက်ပြီးတော့မှတမ်းတင်ပြပါတယ်ပေါ့
ဆိုးဆိုးကပြောခဲ့တယ်လို့ပေါ့နော်ဒီဆရာနာသိမ်းပြီးနောက်ပိုင်းမှာခုနကတော့လို့မှတမ်းတင်တဲ့အခါမှာပေါ့နော်ဒီ၄နှစ်အတွင်းမှာဟိုဘလို့အပြောင်းလဲတွေဖြစ်လာတာရောအာဓာတ်ပုံသတင်းတောက်ကြောင်းနေနဲ့သတိပြုနေလဲရှက
်2021လို့ဟာမျိုးကြောက်သွားတဲ့အချိန်မှာကျွန်တော်ပရမောလုံးမြင်ရတော့ဒီကာချာအချင်းရမ်းဖြစ်တာပေါ့နော်အဲ့မှာရှိနေတဲ့ဒေတာခံနေရတယ်သူတို့လာတဲ့လူငယ်တွေရဲ့ကာချာတွေကိုသူတို့တွေတိတ်ပြောနားမလဲဘူးပေါ့နော်အဲ့တော့ဟိုကာချာအချင်းရတော့အဲ့ချိန်မှာအကြီးအမားဆုံးတွေ့ရတာပဲအဲ့ရကြော်လွန်သွားတဲ့နှစ်ပေါ့နော်လူငယ်တွေကိုလည်းယုံကြည်လာတယ်ပြီးတော့ဒီလူတွေရဲ့စွမ်းဆောင်ရည်တွေကိုလည်းအတိအမှတ်ပြုလာတယ်ပြီးတော့တကယ်လည်းစိတ်ထဲမှာရှိပြီးတော့လုံနေကြတယ်ဆိုတာကိုလည်းသိလာတဲ့အချိန်ကျတော့ဟောဝိုင်းဝန်းကူညီကြတဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးတွေကြုံရတယ်အဓိကတော့လူငယ်တွေပါပဲလူငယ်တွေကတကယ်ပညာတတ်တဲ့လူငယ်တွေရောတကယ်လုံချင်ကံကျင်စိတ်ရှိတဲ့လူငယ်တွေရောအကုန်လုံးကဒီထဲမှာဝင်ပြီးတော့ပါဝင်နေတာအခုချိန်ထိမဆုံးမယုံနဲ့တွားနေကြတာတွေတွေ့တော့ပို့ပြီးတော့လူငယ်တွေကိုနှင်ရပေးလာတာပေါ့နော်လူငယ်တွေကဖန်တီးနိုင်မှုစွမ်းအားကိုလည်းပို့ပြီးတော့အတိမတ်ပြုလာတယ်လူကြီးကလည်းတွဲခေါ်တဲ့ဟာမျိုးတွေပေါ့နော်အခုနောက်ပိုင်းနှစ်တင်လာတော့ဒါတွေကိုပို့ပြီးတော့တွေ့ရပါတယ်မဟုတ်
ပြောမယ်ဆိုရင်တော့၄နှစ်အတွင်းမှာဒါတွေကတိုးတက်မှုတွေဖြစ်လာတာပေါ့လေဆိုတော့နောက်ဒီတော်လရေးဒီအဖွဲတွေပေါ့နော်ထိန်းချုပ်ထားတဲ့နေမြေတွေကိုလည်းကိုရဲအောင်သူသွားပြီးတော့မှဒီဓာတ်ပုံမှန်တမ်းနေတဲ့အခါမှာဒီအဲ့ဒီဒေသတွေမှာဟိုပြည်သူလူထုအတွက်ပေါ့နော်အထူးသဖြင့်ဒီပညာရေးတက်မာရေးနောက်ဒီဝင်ငွေရှာတဲ့အပိုင်းနဲ့ပတ်သက်လို့ရောဟိုဓာတ်ပုံသတင်းတော့ဒီမှတ်တမ်းတင်တဲ့သူတယောက်အနေနဲ့ဘာတွေမြင်ရတွေ့ရလဲဆိုတာပြောပြပါလားရှင်
ဒီစကြီးဖြစ်နေတဲ့ကာလဖြစ်နေတဲ့အချိန်လည်းဖြစ်သလိုဆင်းဖြစ်နေတဲ့တိုင်းပြည်လည်းဖြစ်တဲ့အတွက်မပြေလည်တဲ့ကိစ္စတွေလည်းအများကြီးရှိကြတာပေါ့နော်ဒါပေမဲ့ဒီဘက်ပြေလည်တဲ့ကိစ္စတွေတိုးတက်ကောင်းမွန်နေတဲ့ကိစ္စတွေကဒီနှစ်ပိုင်းနေမှာတွေးလာတာကြတော့ခုနပြောတဲ့ပညာရေးပေါ့နော်ပညာရေးဘက်ကိုဟိုလူငယ်တွေကပညာရေးသူတွေဟာဟိုတည်ဆောင်လာကြတယ်ပြီးတော့ဒီပညာရေးအဘလောက်အ တွေလုံးတကြတာတွေရှိတယ်ဗောနော်အဲအဲ့မှာလည်းတကယ်ဟိုတက်ကြွနေတဲ့လူငယ်တွေပြီးတော့တကယ်ဟိုဟိုကုညီခြင်းနဲ့အဲပညာရှင်တွေအဲအရရကတော့ဝင်ပြီးတော့ပံ့ပိုးပေးကြတာတွေနဲ့ဒီပညာရေးကလည်းတကယ်ဟိုဟိုတချို့နေရာတွေမှာဆိုတကယ်ကိုကောင်းမွန်တဲ့ဒီဂရီတွေကောလိပ်တွေဒါတွေလည်းကျွန်တော်တွေးခဲ့ရတယ်ဗောနော်နောက်တစ်ခုကျတော့စစ်ပေးရှောင်းဟို network တွေမှာဆိုရင်လည်းတို့ကကလေးတွေရဲ့ပညာရေးကိုမပြတ်အောင်ဘလို့ပဲဖြစ်ဖြစ်ပညာတန်းကဒီကိစ္စအဆင်ပြေမယ်ဆိုတဲ့ဟာမျိုးနဲ့ပဲတို့ကပညာရေးကိုဥစားပေးကြတယ်ပြီးတော့ပညာရေးတော့ကိုလည်းဝိုင်းဝန်းပြီးတော့ပံ့ပိုးကြတယ်ဗောနော်စစ်ရှောင်း network တွေမှာလည်းအများအပြားတွေးရတာဒီအကြောင်းပညာရေးတော့ကို supporting ပေးကြတယ်တကယ်တော်တဲ့လူတွေရဲ့အကြံဉာဏ်တွေလူငယ်ဥဆောင်မှုတွေကိုလည်းတဖြည်းဖြည်းနဲ့လက်ခံလာကြတယ်ဗောနော်အဲ့ဒါတွေကတော့တကယ်ကောင်းမွန်တဲ့တိုးတက်မှုတွေဗောနော်ဟိုဒါဟိုအစိုးရတွေဈာတွေကကောင်းမွန်တဲ့တိုးတက်မှုလို့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ကိုယ်တိုင်လည်းရောက်တဲ့နေရာတွေကိုအချိန်ရရင်ရတယ်လို့မျိုးကျွန်တော်တို့တွေပညာမျှော်ဝေပေးတဲ့ကိစ္စမျိုးတွေလုပ်ပေးပါတယ်အဲ့ဒီအတွက်ဒီရရှိတဲ့လူငယ်တွေကလည်းတကုံကြိုးစားတယ်ပုံမှန်အဖြစ်ကကျွန်တော်တို့ဒီတဲ့နှစ်လောက်တင်ရမယ့်ကိစ္စမျိုး၃လလောက်တင်ရမယ့်ကိစ္စမျိုးတွေမှာရက်တူတွေနဲ့တင်ရတဲ့အဟာမျိုးတွေမှာသူတို့တွေကဟိုကြိုးစားတင်မှုကတော့အင်မတန်ကအားကောင်းလုံးဝကြီးတယ်ဗောနော်တကယ်ကိုကြကုတ်ကြခဲနဲ့ကြိုးစားကြတာ
နောက်သူတို့ဒီရေရှည်ပေါ့နော်အသက်ရှင်နေထိုင်ရေးအတွက်ရေရှည်အတွက်ကိုရောစပြီးတော့မှဒီအနာဂတ်အတွက်ပြင်ဆင်မှုတွေရောအခုစလုပ်နေတာမြင်ရပါပြီလားရှင
်မြင်ရတယ်ဗျမြင်ရတယ်ဟေးဆိုတော့ဒီစစ်ဖြစ်ပြီးတော့ကျွန်တော်တို့ဒီဟိလွမြောက်နေမြေဖြစ်သွားတဲ့နေရာမျိုးတွေမှာပေါ့နော်လွမြောက်နေမြေဖြစ်သွားတဲ့နေရာမျိုးတွေမှာဆိုရင်စပြီးတော့ကျွန်တော်တို့ဒီဟိကုန်ထုတ်လုပ်မှုကိစ္စမျိုးတွေ mass production ထုတ်နိုင်မှုကိစ္စမျိုးတွေပြီးတော့ဟောလူတွေရဲ့အခြေခံလိုအပ်နေတဲ့အရာတွေပေါ့နော်ဒါတွေကိုလုပ်နေကြတဲ့ဟာမျိုးတွေလည်းကျွန်တော်တွေးမြင်ရတယ်ပေါ့နော်ဟိုဆန်ဆက်တွေလောက်လာတာမျိုးလို့ခြေတန်းဆက်တွေလောက်လာတာမျိုးလို့စသည်ဖြင့်ပေါ့နော်အဲ့လိုမျိုးတဖြည်းဖြည်းနဲ့ပြန်ပြီးတော့ strategy ပြန်ပြီးတော့စနိုင်တယ်ပြီးတော့ကျွန်တော်မြင်တွေ့ရတာအထူးသဖြင့်အဲဒီကျွန်တော်ဖြတ်တန်းခဲ့တဲ့နေရာတွေမှာဆိုရင်တော့ဒီကင်းရင်ဒီဘက်မှာပေါ့နော်အထူးသဖြင့်တွေ့ရတဲ့အဟာမျိုးကတော့ဟိုလွမြောက်နေမြေဖြစ်သွားတဲ့အချိန်မှာကြတော့လွမြောက်နေမြေဘက်မှာလည်းစပြီးတော့အုပ်ချုပ်ရေးရန်နေရာတွေရန်နိုင်အောင်လည်းသူတို့ကြိုးစားကြသလိုနောက်တစ်ခုကလည်းဒီလိုဒေသဖွံ့ဖြိုးရေးအတွက်လူတွေပို့ပြီးတော့ဟိုစီးပွားရေးပြည်လည်နိုင်လာဖို့အတွက်ကိုလည်းသူတို့တွေလုပ်နေတဲ့ strategy ကြော်တွေတော့အများကြီးတွေ့ရတယ်ပေါ့နော်
ဆိုတော့ကိုရဲအောင်သူကဒီစစ်ပွဲပဋိပက္ခဖြစ်တဲ့နေရာတွေကိုဒီပြည်သူတော်လိုက်အဖွဲ့တွေနဲ့လိုက်သွားပြီးတော့မှတပ်ပုံတွေမှတ်တမ်းတင်တာဖြစ်တဲ့အခါကျတော့ဒီ၄နှစ်အတွင်းမှာပေါ့နော်ဒီຫນွေဦးတော်လိုက်ရေလောက်တဲ့လူငယ်တွေရဲ့တိုးတက်မှုဆုပ်ယုပ်မှုဆိုရင်ရောဘာတွေကိုပြောနိုင်မလဲရှင
့်၄နှစ်တော်ကာလအတွင်းမှာဟိုဆုပ်ယုပ်သွားတဲ့အဖွဲ့အစည်းတွေလည်းရှိကြသလိုတိုးတက်လာတဲ့အဖွဲ့အစည်းတွေလည်းအများကြီးတွေ့ရတယ်ပေါ့နော်။ဆိုလိုချင်တာကဒီမဆုံးမယုတ်ပဲနဲ့တောင်းနေကြတဲ့အဖွဲ့အစည်းတွေအားလုံးကတော့ဒီလူငယ်တွေအများဆုံးပါဝင်ဖွဲ့စည်းထားတဲ့ဟာတွေပေါ့နော်။ပြီးတော့လူငယ်အတန်းအနားထောင်ကြတဲ့လူတွေရဲ့အဖွဲ့အစည်းတွေကတော့ဆက်လက်ပြီးတော့ဟန်ချက်ညီညီနဲ့ချီတက်နေတယ်ပြီးတော့၄နှစ်တာကာလဖြစ်တဲ့အတွက်လည်းသူတို့ဒီအရွယ်ရောက်တော့စုအခွဲတွေဖြစ်လာတယ်လို့ကျွန်တော်ခံစားမိတယ်ပေါ့နော်အဲ့တော့နိုင်ငံရေးအသိအမြင်အစရောနောက်ဆုံးကျွန်တော်တွေ့ခဲ့တဲ့တွာလာခဲ့တဲ့ဒီတမဟာငါးဘက်က BBL လို့ဟာမျိုးပေါ့နော်ကိုဆောင်ခါတို့တက်လို့ဟာမျိုးတွေပါဆိုရင်အဲတွေ့ခဲ့တဲ့ဒီရဲဘော်တွေကအစနိုင်ငံရေးအသိအမြင်တွေတိုးတက်အောင်ထည့်ပေးရတာမျိုးပေါ့နော်ဟိုတနက်ကင်နာကြီးပဲမဟုတ်ပဲနဲ့နိုင်ငံရေးအသိအမြင်နဲ့ပြည်သူဘယ်လိုဆက်ဆံရမလဲကုတ်တော့ကွန်တန့်ဆိုတာဘာလဲဆိုတဲ့ဟာမျိုးတွေကိုသူတို့တင်ကြားနေတာတွေလည်းကျွန်တော်တွေ့ခဲ့ရတယ်ပေါ့နော်ပြီးတော့အုပ်ချုပ်ရေးရန်နေရာတွေပြီးတော့ဒီဒေသဖွံ့ဖြိုးရေးအတွက်ကိုဟို rehab ဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေကအစသူတို့တွေရဲ့အဲအပြောအဆိုတွေမှာကျွန်တော်အများကြီးမြင်လာတာပေါ့အရင်နှစ်တွေတော့အလုံးမမြင်ရဘူးအဲ့တော့2021 2022ဒီနှစ်တွေမှာမမြင်ရပြန်ဒီ2023 2024မှာတော့စပြီးတော့ဒီလိုဟာမျိုးတွေတော့မြင်တွေ့လာရတယ်လို့ခံစားရတယ်ပါပဲ
ဓာတ်ပုံသတင်းတော်ကိုရဲအောင်သူပါရှင်မြန်မာနိုင်ငံမှာဒီစစ်ပွဲပဋိပက္ခဖြစ်နေတဲ့နေရာတွေကအခြေအနေတွေကိုနောက်မျိုးဆက်တွေအနေနဲ့ဒီအထောက်အထားတွေလည်းပါသိရှိနိုင်ဖို့အရေးကြီးတယ်လို့လက်ခံထားတဲ့အတွက်ဓာတ်ပုံတွေနဲ့သမိုင်းမှတ်တမ်းတင်နေတာဖြစ်တယ်လို့သူကပြောပါရရှင်ကျွန်မဆုမြတ်မမ
အခုတော့တက်တန်ရောင်သတင်းလောအစီအစဉ်မှာဒီနှစ်အော်စကာဆုပေးပွဲအပြီးပါတီမှအကျွေးမွေးအစီအစဉ်အတွက်နာမည်ကျော်စဖုံမှုကြီးဖူးဖကန်ပါခ်ကိုငါးရန်ထားပါတယ်ဒီနှစ်အတွက်ဘာဟင်းလျာရီစီစဉ်ထားပါတယ်တက်တန်ရောင်သတင်းလောအစီအစဉ်မှာမအေးတန်နာကျော်တင်ဆက်ထားပါတယ်
ကမ္ဘာနယ်မြေကျရုပ်ရှင်အမှုပညာရှင်ဝေကောင်းစလာတွေဝေစားပြီးတော့သူတို့ရဲ့ရုပ်ရှင်ကားကိုကော်ဇောနီခင်အခမ်းအနားတွေနဲ့ကြော်ညာခဲ့အယောင်မြင့်တင်မှုလာပေါင်းများစွာအလုပ်တွေလုပ်ခဲ့ပြီးတဲ့နောက်မှာတော့သူတို့အတွက်ကျင်းပပြီးတဲ့အော်စကာညဂါဗာနန့်စ်ဘောညကာဝယ်ပါတီမှာလွတ်လွတ်လပ်လပ်ပေါ်ပေါ်ပါပါနဲ့အစားအသောက်ကောင်းကောင်းတွေပြောနိုင်စားနိုင်ကြပါလိမ့်ဒီနေ့အော်စကာဆုပေးပွဲည Governor's Ball Party ရဲ့ဟင်းရမယ်နူးတွေမှာပါပါလဲဆိုတော့နာမည်ကြီးစဖို့မူ Wolfgang Park ကလူတိုင်းအတွက်တစ်ခုပါစီရမယ်လို့ကတိပေးထားခဲ့တာပါသူကအော်စကာညပါတီမှာအစားအသောက်တွေတာဝန်ယူပေးရတာ32ကြိမ်မြောက်ရှိလာပြီဖြစ်တယ်
The movies who are nominated for the Oscars are supposed to be the best movies of the year
အော်စကာဆုပေးပွဲ Guardian ဆဲမှာပါတဲ့ရုပ်ရှင်တွေဟာတနှစ်တာအတွင်းအကောင်းဆုံးရုပ်ရှင်တွေဖြစ်ရမယ်ဆိုသလိုပဲကျွန်တော်တို့ကလည်းကျွန်တော်ရဲ့စားတောက်ဆိုင်မျိုးစုံကနေတနစ်တာအတွက်အကောင်းဆုံးအစားအစာတွေဆိုတာရှိပါတယ
် My mother the beef goulash beef chick goulash with spätzle and then our traditional thing the chicken pot pie with black
ဥပမာကျွန်တော်ရဲ့ချီနော်စားတောက်ဆိုင်ကနေ peking bacon ပါတယ်ကျွန်တော်မရဲ့ဟင်းချက်နီအမဲ goulash ဟင်းအမဲပါနဲ့ schnitzel ခေါက်ဆွဲပြီးတော့ကျွန်တော်ရဲ့ထုံးစံ truffle မှုခတ်ကြက်သားဂျုံမှုန့်တို့ပါမယ်ပြီးတော့လန်ဒန်ကကျွန်တော်ရဲ့ beef steak စားတောက်ဆိုင်cut ကနေအမဲသားဝလန်တန်ခင်လျာပါပါ
and look the best beef in the world look at that from Miyazaki from Kyushu southern Japan
I mean ကြည့်ပါကဘာပေါ်မှာအကောင်းဆုံးအမဲသားဟိုမှာလည်းကြည့်ဂျပန်နိုင်ငံတောင်ပိုင်း Kyushu Miyazaki ကအမဲသားပါသူတို့စီကအမဲသားကိုတုံးလာတာ9နှစ်နဲ့10နှစ်ကြာရှိပါပြီလူတွေတော်တော်ကြိုက်ကြပါလေဒါကြောင့်သူတို့ကိုတုံးလာကြူပြီးတော့မှားပါတယ်အော်စကာပွဲအတွက် Miyazaki အမဲသားပေါင်200လောက်လူမယ်လို့ပြောပြီးတော့မှားထားတ
ယ်။ Oh they are really hungry which is really amazing because we have so much food.
သူတို့တကယ်ကိုစာလာကြတာဗျ။ကျွန်တော်တို့စီမှာလည်းအစားအသောက်အရှံပဲဆိုတော့အကိုက်ပဲပေါ့။တိတယ်မဟုတ်လားကျွန်တော်တို့ကအစားအသောက်ကိုအမျိုး30 40လောက်ကိုလှုပ်ထားတာ။ပြီးတော့အချိုးပွဲတွေလည်းပါသေးတယ်။ဒါကြောင့်မို့လဲတကယ်ကောင်းတဲ့တကယ်စုံတဲ့အစားအစာတွေအများကြီးဖြစ်နေတယ
်။ Okay we have about 60 pounds of caviar. We have 50 sides of smoked salmon.
ကျွန်တော်တို့မှာ caviar 5 ဥဆိုရင်ပေါင်60လောက်ကိုထားပေးထားတယ်။ပြီးတော့ salmon 5ချက်တိုက်နဲ့တမယ် salmon 5ချက်တိုက်ပီဇာကတမယ်အတွက် salmon 5ချက်တိုက်ပွဲ50။ပြီးတော့ zaki အမဲသားကပေါင် 180 လည်းပါပါတယ်။ချက်သားမုံကအပွဲ 1500 မက်ခရိုနီနဲ့ဒိန်ကဲခေါက်ဆွဲကောက်ကအပွဲပေါင်း 1200 လောက်ပါတယ်။အမဲသားပေါင် 400 ကအမဲဂူလက်ဟင်းအတွက်၃တော့ပါ။begin begin အကောင် 80 အဲ့ဒါကလည်းပေါ့စီထဲနည်းနည်းလေးပဲထည့်ရတာဆိုတော့အစားအစာတွေကအများကြီးကိုလှုပ်ထားတာ
အစားအသောက်တွေကိုအစုံနဲ့ပြင်ဆင်ပေးထားတဲ့တောက်ဖို့ဝိုင်းရဲ့အချွေဒါမျိုးတွေလည်းအရှံပဲရှိပါတယ်အဖျော်ရမကအနေနဲ့ဆိုရင်ရွှေပွဲလာတွေအတွက်ဝိုင်းကောင်းစားတွေရှမ်ပိန်ရက်နဲ့တကီလာကော့တေးတွေကရွေးချယ်နိုင်တာဖြစ်ပါတယ်ကော့တေးတွေကိုဆက်ပြီးတဲ့ကျွမ်းကျင်ပညာရှင်တွေလည်းအသင့်ရောက်နေတာပါ Eric Van Bee ကကော့တေးအဖျော်ပြောဆက်တဲ့နေရာမှာကျွမ်းကျင်သူဖြစ်ပါလ
ေ classic it's a base of tequila 1942
ကျွန်တော်ရိုးရှင်းဆုံးပုံစံလေးဖြော်ပြမယ်ဒါကတကီလာ1942ခုနှစ်ထုတ်ဒီတက်ရင်တကီလာကိုပူရီနာရွက်ခြေထည့်မယ်တံမျိုးသီးထည့်မယ်ကြားနည်းနဲ့ထည့်ပြီးတော့နောက်ဆုံးနှုတ်ကိုထည့်ပြီးတော့တန့်ထားတယ်အရေကအကြည့်အောင်ပါဇက်ထည့်ရောက်သွားရင်ခရင်လိုအရာမျိုးပြီးမှာ absent အရက်နဲ့စားနဲ့ရောပြီးထားတယ်လမ်းသွားအောင်လို့ဒါကိုရေကတော့အကြီးဆုံးနဲ့ပြီးတာဆိုတော့ကြည့်လိုက်ရင်တော့ယူယိုတကီလာတစ်ခွက်လိုပါပဲဒါပေမဲ့ယူယိုတကီလာထက်အများကြီးပိုတယ
်နာမည်ကြီးရှမ်ပိန်ကိုလည်းဒီပွဲမှာတိုက်ပါတယ်လူးစ်မာကစ်ကလာလီယေနာမည်ကြီးရှမ်ပိန်ကိုစားပြုရောက်လာခဲ့တာပ
ါ So this is Champagne Lallier it's one of the oldest champagne houses in the world it goes back to 1906
ဒါကလာလီယေရှမ်ပိန်မှာကမ္ဘာမှာတက်တဲ့အရှေ့ဆုံးရှမ်ပိန်အမှတ်တစိတ်တွေကတစ်ခုပေါ့ Champagne 1906ခုနှစ်ကတည်းကရှိခဲ့တာပါအရသာကကောင်းတယ်ပို့တယ်ကဆူဆူလေးအရသာရှိတဲ့ရှမ်ပိန်မှာတကြားထည့်တာအရန်ကိုနဲပါတယ်ပြီးတော့မြေးစည်းလွားအရသာရဲ့အနှစ်သာရကိုထည့်သွင်းစဉ်းစားပြီးတော့ဂယူးဒီဇိုင်းတွေကိုပေါ်ထားတဲ့ရှမ်ပိန်မှာ
ဆူရရှိခဲ့တဲ့သူတွေကိုအော်စကာဆုနဲ့ထိုက်ထိုက်ထန်ထန်ချီးမြှင့်တယ်ပြီးအော်စကာဆုပေးပွဲပြီးအော်စကာညပါတီမှာလည်းအစားအသောက်ကောင်းနေတဲ့တေချာကြွေးမွေးအခမ်းအနားဖြစ်ပါတယ်နော်
အမေ American အစိုးရသိရမှုဝါဒနဲ့လက်တလောဆောင်မဲမှုနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ဟာ American လွှတ်တော်ကို American စံတော်ချိန် March 4ရက်နေ့ညပိုင်း 9:00 မြန်မာစံတော်ချိန် March 5ရက်နေ့မနက် 8:00 မှာမိန့်ခွန်းပြောဆိုဖို့ရှိပါတယ်။သမ္မတထရမ့်မိန့်ခွန်းပြောဆိုမှုကို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးဖို့ရှိသလို VOA ရဲ့ website မှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ဖို့ရှိနေပါတယ်။ March 5ရက်နေ့မနက် 8:00 မှာ VOA ရဲ့ Facebook နဲ့ YouTube အပြင် website မှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်။ရုရှားနဲ့စစ်အဆုံးသတ်ဖို့အလွန်လုံငဝေးပါသေးတယ်လို့ဇလန်စကီကတင်းငွေနေညလက်နက်အထွတ်မှပြောကြားချက်ဟာအဆိုးရွားဆုံးပြောဆိုချက်ဖြစ်တယ်လို့အမေရိကန်သမ္မတထရမ့်က Truth Social လူမှုဆမ္မနာကနေတင်းလာနေမှာတုံ့ပြန်ရေးသားခဲ့ပါတယ်။အမေရိကန်နဲ့ယူကရိန်းရဲ့ဆက်ဆံရေးရှေ့ဆက်သွားလိမ့်မယ်လို့တူထင်ကြောင်းဒီဆက်ဆံရေးကအခါအားလျော်စွာဆက်ဆံရေးတဲ့ပေါ်လာကြောင်းဖြစ်ကြောင်းအကူအညီတွေဆက်လက်စီစဉ်နေဖို့အမေရိကန်နဲ့ယူကရိန်းကမိဖက်ဆက်ဆံရေးခက်ခဲမှရှိနေတယ်လို့သူယုံကြည်တဲ့အကြောင်းလဲဇလန်စကီကပြောကြားခဲ့ပါတယ်။ဒီကနေ့အတွက်သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Campbell ဖြစ်ပါတယ်ဒီကနေ့အစီဘမ်ဘူယိုအေမြန်မာပိုင်းကိုကြည့်ရှုအားပေးခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ကျမနန်းလာပါ